The Voice of America in Burmese.
Minglama ne khin ma sha. Washington ne ro VOA News san san ga ni 2020 April 24 ye. Taw jan ne manak khin season dwe go Myanmar Summer Day manak 6 na yi ga ni 9 na yi thi. Line kilometer 24 40 ne 51. Line kilometer 190 ro ga ni thau nwen pe ni ba bi.ကျွန်မခင်ရသက်ပါဒီမနေ့ခင်တဲ့နေ့ကိုကိုရဲမင်းဆက်လက်ပြီးပြောပြပေးပါမယ်။ကမ္ဘာတစ်လုံးမှာကိုရိုနာဗိုင်းရပ်စ်ရောဂါအခုဆက်ခံရသူပေါင်း 2.3 သိန်းလောက်ရှိနေပြီးသေဆုံးရသူက 3,900 လောက်ရှိနေတယ်လို့စစ်သည်ဘရီးနဲ့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ American Thyroid Society မှာတော့လက်ရှိဖြစ်နေတဲ့ဒီကရောဂါကူးစက်မှုရော့ကျသွားရင်တော့နောက်တစ်ချက်ထပ်ပြီးတော့ကူးစက်မှုတွေဖြစ်လာနိုင်တယ်ဆိုတဲ့အထောက်အထားတွေရှိနေတဲ့အတွက်နောက်ထပ်ဒီယောဂါပိုးတိုက်ဖြတ်နှိမ်နှင်းဖို့ American စစ်တပ်ကတာဝန်ရှိသူတွေစီစဉ်နေကြပါတယ်။ American မှာဆောင်းပေါက်ဆပြီးအေးတဲ့ September October လတွေကျရင် COVID-19 ယောဂါနောက်တစ်ခေါက်ပြန်ပြီးဖြစ်လာနိုင်တယ်လို့ကူးစက်ယောဂါကျွမ်းကျင်သူတွေကလည်းအစောပိုင်းသတင်းပတ်တွေကလည်းသတိပေးနေကြတာပါ။ဒီကိစ္စကိုဘယ်လိုလုပ်ကြမလဲဆိုတာဆွေးနွေးတိုင်နေနေတယ်လို့ American လေတဲ့ဦးစီးချုပ်ဗိုလ်ချုပ်ကြီး Dave Goldfinger သတင်းတောက်တွေကိုဗိုလ်တဖူးနေမှာပြောပါတယ်။ American ပြည်ထောင်စုဟာကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းအမြင့်ဆုံးရှိနေတဲ့နိုင်ငံဖြစ်ပြီးလက်ရှိကူးစက်မှုပေါင်း7000ကျော်လို့နဲ့တည်ဆုံးသူပေါင်း48000ကျော်ရှိနေတာပါ။ဒီရောဂါကူးစက်မှုကြောင့်စီးပွားရေးပေါ်ရိုက်ခတ်မှုတွေလည်းတစ်နှစ်တခြားတိုးလာနေပြီးအခုဆိုရင်အမေရိကန်ပြည်ထောင်စုမှာအလုပ်လက်မဲ့ဥယျာဉ်ဟာ26တန်းကျော်လာပြီလို့အလုပ်သမားဝန်ကြီးဌာနကစက်တင်ဘာလမှာထုတ်ပြန်ပါတယ်။ဂျာမနီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာယောဂါအဆိုင်အချက်မှတ်ထားတဲ့ကန့်သက်တမ်းလျှင်မှုတွေအတွက်ဖြေလျှောက်ပေးမှုဟာတချို့ဒေတာတွေအတွက်တိတ်ကိုမြန်နေတယ်လို့ဂျာမနီလွှတ်တော်အမတ်တွေကိုဝန်ကြီးချုပ်အန်ဂလာမာကယ်ကသတိပေးလိုက်ပါတယ်။ဒါဟာဂျာမနီနိုင်ငံရဲ့ဒီယောဂါဆိုင်ရာထိန်းချုပ်မှုအခြေအနေကောင်းလာနေတာကိုနောက်ပြန်သွားစဉ်မှာအန္တရာယ်ရှိတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကဒေတာဆိုင်ရာအုပ်ချုပ်ရေးမှူးရင်းနဲ့ဆွေးနွေးပြီးအသေးစားစီးပွားရေးလုပ်ငန်းတချို့ပြန်ပြီးဖွင့်ပေးတာအပါအဝင်နိုင်ငံတွင်းကန့်သတ်မှုတချို့ကိုဖြေလျှောက်ပေးဖို့ဆုံးဖြတ်ခဲ့တာကိုလုံးဝထောက်ခံကြောင်းဒါပေမဲ့ဒီလိုဖြည့်လျှော့ပေးတဲ့နေရာမှာတချို့ဒေသတွေရဲ့လုပ်ရက်အတွက်သူစိတ်ပူကြောင်းဝန်ကြီးချုပ်ကချက်တပရင်းနဲ့ဂျာမနီအောက်လွှတ်တော်မှာပြောကြတဲ့မင်ကွန်းမှာထည့်သွင်းပြောပါတယ်။ဂျာမနီမှာအခုချိန်ဟာဒီကာယောဂါအတွက်နောက်ဆုံးအဆင့်ကိုရောက်နေတာမဟုတ်ကြောင်းနဲ့အခုမှဒီကာယောဂါအစပိုင်းအနေထားမှာပဲရှိနေသေးတယ်လို့လည်းပြောပါတယ်။ဂျာမနီမှာဒီယောဂါဖြစ်ပွားမှုအစောပိုင်းချိန်တုန်းကထိန်းချုပ်မှုမှာအောင်မြင်လာကြောင်းနိုင်ငံကျန်းမာရေးစောင့်ရှောက်မှုစနစ်ကိုပိုးပြီးကောင်းအောင်လုပ်ဖို့အတွက်အချိန်ရခဲ့တာဖြစ်ပြီးဖြေလျှော့မှုကိုတိတ်ငြင်းငြင်းဆန်းဆန်းလုပ်မယ်ဆိုရင်တော့အခြေအနေပြန်ပြီးဆိုးလာနိုင်တယ်လို့သတိပေးလိုက်တာပါ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ကိုရိုနာဗိုင်းရပ်စ်ကမ္ဘာ့ကာယောဂါဆိုင်ရာကင်တွယ်ဆောင်ရွက်ပုံကိုကြည့်ရင်ဒီအဖွဲ့ကြီးဟာအခြေခံကစပြီးပြုပြင်ပြောင်းလဲဖို့လိုနေပြီလို့ American နိုင်ငံချိုင်းဝန်ကြီး Mike Pompeo ကပြောကြားလိုက်တယ်လို့ဒီအဖွဲ့အတွက်အလှူငွေအများဆုံးထည့်ဝင်နေတဲ့ American ပြည်ထောင်စုကရန်ကုန်ငွေဘရော့မှာပြန်ပြီးချမပေးပဲနေတာမျိုးဖြစ်လာနိုင်တယ်လို့လည်းပြောပါတယ်WHO ကို2009ခုနှစ်မှာပြန်ပြီးဖွဲ့စည်းရတာဖြစ်ပြီးဒီဖွဲ့မှာအားအနေချက်တွေတွေ့ရတာဟာအခုချိန်ပထမဆုံးချိန်မဟုတ်ကြောင်းနဲ့ဒီဖွဲ့နဲ့ပတ်သက်ပြီးတည်တည်ချာချာပြန်ပြီးဆန်းစစ်ဖို့လိုမယ်လို့ထင်ကြောင်းလဲဝန်ကြီးပွန်ပီယိုကပြောပါတယ်။ဒီဖွဲ့ကြီးဟာတရုတ်ကဦးစားပေးပြီးလက်ရှိဖြစ်ပေါ်နေတဲ့ကာယောဂါနဲ့ပတ်သက်တဲ့တရုတ်ရဲ့အချက်အလက်မှားတွေကိုထောက်ခံပံ့ပိုးပေးနေတယ်လို့ American သမ္မတ Donald Trump ကဆွဆဲပြီး WHO ကိုပေးနေတဲ့ရန်ပုံငွေတွေကိုပြီးခဲ့တဲ့သတင်းပတ်တည်းမှာပဲရဆိုင်ထားခဲ့တာဖြစ်ပါတယ်။ WHO ရဲ့ခေါင်းဆောင်ပိုင်းအပြောင်းလဲလုပ်ဖို့သူမကန့်ကွက်တဲ့အပြင် WHO မှာအပြောင်းလဲတွေအသေးချာလုပ်ဖို့လိုနေတယ်လို့လည်းဝန်ကြီးပွန်ပီယိုကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါဖြစ်ပွားနေခြင်းမှာကာကွယ်ဆေးထိုးတဲ့လုပ်ငန်းတွေကိုရဆိုင်ထားရတာကြောင့်ထိရောက်တဲ့ကာကွယ်ဆေးတွေနဲ့ကာကွယ်နိုင်တဲ့ရောဂါတွေဖြစ်ပွားလာမှာကိုစိုးရိမ်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးလိုက်ပါတယ်။ပိုလီယိုနဲ့ဝက်သက်ရောဂါတွေလိုကာဝယ်ဆေးထိုးပြီးတားဆီးနိုင်တဲ့ရောဂါမျိုးတွေအတွက်အခုဒီကာယောဂါအရေးပေါ်အခြေအနေကြောင့်ကာဝယ်ဆေးထိုးပြီးတဲ့အဆီဇင်တွေအတွက်အဆင်မပြေဖြစ်နေရတယ်လို့လည်း WHO ကပြောပါတယ်။မနစ်ကဝက်သက်ရောဂါဖြစ်ပွားပြီးသေဆုံးရသူ6000ကျော်ရှိတဲ့ကွန်ဂိုလိုနိုင်ငံမျိုးအတွက်အခုချိန်မှာဒီကာဝယ်ဆေးထိုးပြီးတဲ့လုပ်ငန်းတွေလုပ်ပေးနိုင်ဖို့တိတ်ပြီးအရေးကြီးတာလို့ထင်ရှားစေတယ်လို့လည်းပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါအတွက်အပြင်းထန်ရုန်းကန်နေကြတဲ့ကျန်းမာရေးစနစ်တွေအတွက်ဒီလိုယောဂါမျိုးတွေရဲ့ဒဏ်ကိုပါထပ်ပြီးခံရရင်ပိုးပြီးမနိုင်မနှင်းတွေဖြစ်လာနိုင်တယ်လို့လည်းသတိပေးလိုက်တာပါ။ပါရှန်ပင်လယ်ခွေထဲမှာအီရန်သင်္ဘောတွေကိုအမေရိကန်စစ်သင်္ဘောတွေကချင်းချောက်လာရင်ဖြည့်ဆည်းပစ်ဖို့အတွက်အီရန်တော်လှန်ရေးအစောင့်တပ်အကြီးအကဲဗိုလ်မှူးကြီးဟိုဆိုင်ဆလာမီကက တတိယပြည်နယ်မှာပြောကြားလိုက်ပါတယ်။ပင်လယ်ကွက်ဒေသမှာမကြသေးခင်ကနှစ်နိုင်ငံသင်းမော်တွေထိတဲ့ရင်ဆိုင်မှုဖြစ်ပွားခဲ့တဲ့နောက်အီရန်သင်းမော်တွေကိုအခြေအနေရစီးတိုက်ခိုက်ခွင့်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမိန့်ချပေးခဲ့ပြီးတဲ့နောက်ကျမှပဲအီရန်ဘက်ကအခုလိုသတိပေးလိုက်တာပါ။ဒီပင်လယ်ကွက်ဒေသရင်းမှာအီရန်ရဲ့စစ်ဖက်ဆိုင်ရာဒါမှမဟုတ်စစ်ဖက်နဲ့မပတ်သက်တဲ့သင်းမော်တွေရဲ့လုံခြုံရေးကိုချင်းချောက်လာမယ်ဆိုရင်အမေရိကန်ရဲ့ဗဲအကြမ်းဖက်တပ်ဖွဲ့ကိုမဆိုဖြတ်စည်းချေမှုန်းဖို့အီရန်ရေတပ်ကိုအမိန့်ပေးထားတယ်လို့ဘုံမူကြီးဆလာမီကအီရန်ရုပ်သံမှာပြောတာပါ။ဒါအပြင်ပင်လယ်ကွက်ဒေသလုံခြုံရေးဟာအီရန်ရဲ့မဟာဗျူဟာဆိုင်ရာဦးစားပေးလုပ်ငန်းတစ်စိတ်တစ်ပိုင်းဖြစ်ကြောင်းလည်းပြောပါတယ်။တကယ်လို့ဒီပင်လယ်ပြင်ထဲမှာအမေရိကန်သင်္ဘောတွေကိုအီရန်ဘက်ကအနှောက်အယှက်ဟန်တားမှုလုပ်လာရင်အီရန်စစ်သင်္ဘောမှန်ရကိုဖြတ်စည်းပစ်ဖို့အမေရိကန်ရေတပ်ကိုသူအမိန့်ပေးခဲ့တယ်လို့သမ္မတထရမ့်ကဗုဒ္ဓဖူးနေ့မှာပဲ Twitter မှာရေးခဲ့တာဖြစ်ပါတယ်။အခုလိုအီရန်နဲ့အမေရိကန်ကြားမကြသေးခင်ကဖြစ်ပေါ်ခဲ့တဲ့တင်းမာမှုတွေနဲ့ပတ်သက်ပြီးအီရန်ကအမေရိကန်အကျိုးစီးပွားဆိုင်ရာကိုယ်စားလှယ်ဖြစ်တဲ့ဆွစ်ဇာလန်သမ္မတကြီးကိုအီရန်နိုင်ငံခြားရေးဌာနကချက်တပြေးနေမှာပဲဆင့်ခေါ်ခဲ့တာပါ။
အမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ညဒိုင်းနိုမီတာ40 kHz 8.3 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ရမထွန်းမှာသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံကပြည်ပကဖြစ်နေတဲ့ဒေသတွေမှာ2020ပြည့်နှစ်အစောပိုင်းကာလတွေအတွင်းကလေးသင်ငယ်တွေထိခိုက်သေဆုံးမှု၆ကမန်းလိလိများပြားလာနေတဲ့အတွက်အပြစ်ခတ်ရစဲကြဖို့ကုလသမဂ္ဂအတွင်းရုံးမှူးချုပ်ရဲ့ကလေးသင်ငယ်များနဲ့လက်နက်ကိုင်ပြည်ပကများဆိုင်ရာအထူးကိုယ်စားလှယ် Virginia Gambar ကတောင်းဆိုလိုက်ပါတယ်ကလေးငယ်တွေကိုအကာအကွယ်ပေးနိုင်မယ့်အစီအစဉ်တွေကိုအရေးကြီးဆောင်ရွက်ပြီးအပြစ်ခတ်ရစဲကြဖို့လိုအပ်ကြောင်းလည်းတစ်ဆက်တည်းတောင်းဆိုလိုက်ပါတယ်အချက်အလက်တွေကိုကောက်ယူနေစေဖြစ်ပေမဲ့လည်းအခုချိန်ထိတည်ဆုံကုလတ်အင်ကချူတက်သွားကြတဲ့ကလေးတွေရဲ့အခြေအတွက်ဟာမနေ့2019ခုနှစ်ကဖြစ်ခဲ့တဲ့အခြေအတွက်တဲ့ထပ်ဝက်ကျော်နေပြီလို့ဆိုပါရယ်ဒါဟာ2018ခုနှစ်ကအခြေအတွက်တဲ့တိတိတသာဒူးလာခြင်းဖြစ်တယ်လို့ဆိုပါရယ်မြမတမတော်နဲ့အီရခိုင်လက်ထက်ကန်အဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်နဲ့ချစ်ပြည်နယ်တွေမှာလေကြောင်းတိုက်ခိုက်မှုမြေမြုပ်မိုင်းနဲ့တခြားပေါက်ကွဲရေးပစ္စည်းတွေကြောင့်တည်ဆုံကုလအင်ကာချုပ်တဲ့ကုန်တဲ့ကလေးသင်ငယ်အရေးအတွက်ဟာလုံခဲ့တဲ့လအတွင်းတိတိတသာများပြားလာတယ်လို့ဆိုပါတယ်။ကမ္ဘာတဝန်းကိုဗစ် -19 ကာယရောဂါနဲ့ရင်ဆိုင်နေရတာကြောင့်လက်နက်ကင်ပိပကတွေအားလုံးရပ်တန့်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့တောင်းဆိုချက်နဲ့အညီမြန်မာနိုင်ငံမှာရှိတဲ့လက်နက်ကင်အဖွဲ့အစည်းအားလုံးကလည်းတိုက်ပွဲတွေရပ်တန့်ကြဖို့တောင်းဆိုလိုကြောင်းမြန်မာနိုင်ငံကအပြစ်ခတ်ရစဲဖို့ပြောထားတဲ့အဖွဲ့အစည်းတွေရဲ့ညင်ညာချက်ကိုကြိုဆိုကြောင်းအထူးကိုယ်စားလှယ် Virginia Gambar က2023ရဲ့ရက်စွဲနဲ့ထုတ်ပြန်တဲ့ညင်ညာချက်မှာထည့်သွင်းဖော်ပြထားပါတယ်ခင်ဗျာထိုင်းနိုင်ငံကမြန်မာ၊မလေးရှား၊ကမ္ဘောဒီးယား၊လာအိုနဲ့အင်ဒိုနီးရှားနိုင်ငံတွေကို COVID-19 ကပ်ရောဂါအနေနဲ့မြင့်မားတဲ့နိုင်ငံတွေစီးရင်မှာထပ်တိုးထည့်သွင်းလိုက်ပါတယ်။အဲဒီနိုင်ငံတွေမှာ COVID-19 ရောဂါဖြစ်ပွားမှုပိုတိုးလာနေတဲ့အကြောင်းကိုထိုင်းဒုတိယဝန်ကြီးချုပ်နဲ့လူထုကြမ်းမာရေးဝန်ကြီးအန်ဒူတင်ချာဗရီရာကူကလက်မှတ်ရေးထိုးထားပြီးထိုင်းလူထုကြမ်းမာရေးဝန်ကြီးဌာနက AB22 ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ကြေညာခဲ့ကြောင်း The Nation သတင်းစာကပြောပါတယ်။ထိုင်းအာဏာပိုင်တွေအကြားယောဂထိန်းချုပ်ကာကွယ်ရေးဆိုင်ရာဆောင်ရွက်ချက်တွေကိုအရှိန်ဟုန်မြင့်လုံဆောင်နိုင်ဖို့ကုသယောဂဆိုင်ရာအဥပဒေအရအဲ့ဒီ၅နိုင်ငံကိုကပ်ယောဂအနေနဲ့များတဲ့နိုင်ငံတွေစီးရင်မှထည့်သွင်းလိုက်တာပါပြီးခဲ့တဲ့မလာတုန်းကလည်းဟောင်ကောင်မကာအိုတရုတ်တောင်ကိုရီးယားအီတလီနဲ့အီရန်နိုင်ငံတို့ကို COVID-19 ကပ်ယောဂအနေနဲ့မြင့်မားတဲ့စီးရင်မှထိုင်းနိုင်ငံကထည့်သွင်းခဲ့ပါတယ်ခင်ဗျာCOVID-19 ကုသယောဂတိုက်ဖျက်ရေးနဲ့ကုသယောဂကြောင့်ဖြစ်ပေါ်လာနိုင်တဲ့လူမှုစီးပွားပြဿနာတွေကိုရင်ဆိုင်ဖြေရှင်းနိုင်ဖို့အတွက် American Bidan Sun and ASEAN အဖွဲ့ဝင်နိုင်ငံတွေအကြား US ASEAN Health Future Initiative American ASEAN အနာဂတ်ကျန်းမာရေးအစီအစဉ်ကိုစတင်မှာဖြစ်တယ်လို့ American နိုင်ငံရဲ့ဝန်ကြီး Mike Pompeo ကပြောပါတယ်American နိုင်ငံနဲ့ ASEAN အဖွဲ့ဝင်နိုင်ငံတွေကနိုင်ငံရေးဝန်ကြီးတွေရဲ့ Video Conferencing အထူးအစည်းအဝေးကိုဧပြီလ22ရက်နေ့ကပြုလုပ်ပြီးမှဝန်ကြီး Pompeo ကအခုလိုကြေညာချက်ထုတ်ပြန်ပြောကြားခဲ့တာပါဒီစီစဉ်ရ American ပြည်ထောင်စုနဲ့ ASEAN အဖွဲ့တို့အကြားလက်ရှိပူးပေါင်းဆောင်ရွက်နေတဲ့လူထုကျန်းမာရေးလုပ်ငန်းတွေကိုအခြေခံပြီးရေရှည်လက်တွဲအလုပ်လုပ်ကင်နိုင်မဲ့ရှစ်တောင်အရှာဒေသလူထုကျန်းမာရေးလုပ်ငန်းတွေပိုပြီးခိုင်မာလာစေဖို့အခြေခံအုတ်မြစ်ကိုချပေးတာဖြစ်တယ်လို့လည်းကြေညာချက်မှာပါရှိပါတယ်။ American နိုင်ငံဟာအရှိတောင်အရှာနိုင်ငံတွေ COVID-19 ရောဂါထိန်းချုပ်ရေးကြိုးပမ်းမှုအတွေ့ဧပြီလ22ရက်နေ့အထိ American ဒေါ်လာ35သန်းကျော်အထောက်ပံ့ပေးထားခဲ့ပြီးနောက်ထပ်လည်းရဲရဲရော်ရော်ထောက်ပံ့ကူညီသွားမယ်လို့ဝန်ကြီးပုံပြေကပြောပါရယ်။ဒါ့အပြင်မြန်မာနိုင်ငံတွင်အကြမ်းဖက်မှုကိစ္စတွေကြောင့်အိုးအိမ်ဆုံးခွာရသူတွေအပါအဝင် Indo-Pacific ဒေသအတွင်းအကာအကွယ်မဲ့နေသူတွေအားလုံးကိုလ ိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့ဝန်ဆောင်မှုတွေပေးအပ်ဖို့တောင်းဆိုထားပြီးရိုဟင်ဂျာနဲ့တခြားနေရဆွန့်ခွာရသူတွေကိုအကူအညီပေးဖို့အတွက်လည်းကုလသမဂ္ဂအဖွဲ့နဲ့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေနဲ့အတူလက်တွဲအလုပ်လုပ်ဖို့အာဏာပိုင်တွေကိုတိုက်တင်းကြောင်းညင်ညာချက်မှာဖော်ပြထားပါတယ်ကမ္ဘာနိုင်ငံတွေက COVID-19 ကာယရောဂါတားဆီးထိန်းချုပ်ရေးအာရုံစိုက်နေရတာကိုအခွင့်အကောင်းယူပြီးထိရောက်နိုင်ငံဟာတောင်တရုတ်ပြည်နယ်ထဲရေပိုင်းနဲ့ချက်တွေကိုတွန်းအားပေးလှုပ်ဆောင်နေတယ်လို့ American နိုင်ငံသားဝန်ကြီး Mike Pompeo ကပြောပါတယ်။ ABL 22ရက်နေ့ကပြုလုပ်တဲ့ American နဲ့ ASEAN ဖွဲ့ဝင်နိုင်ငံသားဝန်ကြီးတွေရဲ့အထူးအစည်းအဝေးမှာဝန်ကြီး Mike Pompeo ကအခုလိုပြောလိုက်တာပါ။တောင်တရုတ်ပြည်နယ်ထဲတရုတ်ကပိုင်ဆိုင်တယ်လို့ကြေညာထားတဲ့နေပြည်တော်ကိုအာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ Vietnam, Brunei, Malaysia, Philippines နဲ့အင်ဒိုနီးရှားနိုင်ငံတို့ကလည်းပိုင်ဆိုင်တယ်လို့ကြေညာထားတာပါ။အဲဒီဒေသအတွင်းရေတပ်သင်္ဘောတွေဆီလွတ်ထားတဲ့ American နိုင်ငံကလည်းတရုတ်တို့ရဲ့ကြေညာချက်ကိုလက်သင့်ခံခြင်းမရှိပါဘူး။ကာယရောဂါကိုအာယုံဆိုင်နေရတာကိုအခွင့်အကောင်းယူပြီးမကြာသေးခင်ကာလအတွင်းတရုတ်နိုင်ငံကတောင်တရုတ်ပြည်နယ်ထဲအငင်းပွားနေတဲ့ကျွန်းတွေမှာအုတ်ချုပ်ရေးနယ်မြေ District နာမည်တွေကိုတစ်ဖက်သက်ပေးခဲ့တယ်လို့ဗီယက်နမ်ငါးဖန်သင်္ဘောတစ်စင်းကိုလည်းနှမြုပ်ခဲ့ပြီးပင်လယ်ကြောက်တန်းတစ်ခုပေါ်မှာတရုတ်သုတေသနစခန်းတွေတည်ဆောက်ခဲ့တယ်လို့ဝန်ကြီးပုံပီယိုကပြောပါတယ်။တောင်တရုတ်ပင်လယ်ထဲဂျီနန်နဲ့တဘာဝတောင်ကြီးဆူဆန်းရှာဖွေနေတဲ့ဒေသရင်းနိုင်ငံတွေကြောက်ရွံ့အောင်လဲတရုတ်နိုင်ငံကလက်နက်တပ်ဆင်ထားတဲ့သင်္ဘောတွေကိုချထားတယ်လို့သူကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်နေမှုပြဿနာကြောင့် American စီးပွားရေးလုပ်ငန်းအများစုရပ်ဆိုင်းသွားခဲ့လို့ပြည်ခဲ့တဲ့သတင်းပတ်တဲ့အလုံးလက်မဲ့ခန်းစားခွင့်တောင်းခံသူနောက်ထပ်4.4သန်းတိုးလာတယ်လို့ American အလုံးသမားဝန်ကြီးဌာနကသတင်းပရိနေကကြေညာခဲ့ပါတယ်။အခုလိုတိုးလာတာကြောင့် American နိုင်ငံမှာတရင်းနောက်ပတ်အတွင်းခန်းစားခွင့်တောင်းခံသူစုစုပေါင်း26သန်းခွဲရှိသွားပြီဖြစ်ပါတယ်။ဒါကြောင့်လာမယ့်တရင်းပတ်အတွင်းစီးပွားရေးလုပ်ငန်းတချို့ကိုပြန်ဖွင့်နိုင်ဖို့ပြည်နယ်ရေးနီလန်းရှာဖွေနေကြရပါတယ်။ကယောဂါက American စီးပွားရေးကိုအကြီးအကျယ်ရပ်ခန့်နေတာကြောင့်နောက်လာမယ့်အပတ်တွေမှာလည်းအလုပ်ဆုံးရှုံးရသူတွေတန်းနဲ့ချီပြီးအလုပ်လက်မဲ့ခန်းစားခွင့်တွေရှောက်ထားကြလိမ့်မယ်လို့ခန့်မှန်းရပါတယ်။1930စီးပွားပြတ်ကတ်ကြီးနောက်ပိုင်း American နိုင်ငံမှာအလုပ်လက်မဲ့ဥယျာဉ်တလောက်များတာမကြုံခဲ့ရပါဘူး။အခုအတိုင်းအတာအရအလုပ်လုပ်သူ6ဦးမှာတဦးနီးပါးအလုပ်လက်မဲ့ဖြစ်လာနေတာပါခင်ဗျ။ American ပြည်တော်စုတောင်ပိုင်း Oklahoma ပြည်နယ် Texas နဲ့ Louisiana ပြည်နယ်တွေမှာဗုဒ္ဓဟူးနေ့ကအင်အားပြည့်လေဆင်နှာမောင်းတိုက်ခိုက်ခဲ့တာကြောင့်အနည်းဆုံးလူ6ဦးသေဆုံးခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ Texas ပြည်နယ် Houston မြို့နယ်မိုင်80လောက်ကွာက Onalaska မြို့မှာလေဆင်နှာမောင်းဝင်ရောက်ခဲ့တဲ့အတွက်အနည်းဆုံးလူ3ဦးသေဆုံးပြီး30လောက်ဒဏ်ရာရသွားတယ်လို့ Texas ပြည်နယ်ရှိပါရေးပေါ်အခြေအနေစီမံခန့်ခွဲရေးဌာနကတာဝန်ရှိသူတွေကပြောပါတယ်။ Oklahoma ပြည်နယ် Marshall County မှာလည်း2ဦးသေဆုံးပြီးနေရာအနှံ့အပျက်စီးတွေရှိခဲ့တယ်လို့လက်ရှိမိတွေပြတ်တောက်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။လူစီယနာပြည်နယ်အနောက်လည်းပိုင်း Woodward မြို့အနီးမှာတော့လေဆင်နှာမောင်းကြောင့်မျိုးသမီး2ဦးသေဆုံးခဲ့ပါတယ်ခင်ဗျာ။ကြောက်ကြနေမနေ့ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်လို့ပြီးမှာတော့သတင်းစွာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ပါပြီခင်ဗျာ
။ COVID-19 ကာယရောဂါဆိုင်ရာအကြက်တဲအခြေအနေကြောင့်ကျန်းမာရေးနဲ့ပတ်သက်တဲ့နိုင်ငံတော်အစ်စ်မူဝါဒတွေကျွမ်းကျင်ကျန်းမာရေးဝန်ထမ်းအရင်းမြစ်တွေစီးပွားဆိုင်ရာအထောက်ပံ့တွေမှာလိုအပ်ချက်ကြီးကြီးမားမားရှိနေရဆိုတာပေါ်လွင်ခဲ့တဲ့ဆိုတဲ့အကြောင်းပြောပြပါပါ။ကျွန်တော်ဇော်ထပ်ပါအနေဒီဆိုရလက်ထက်မှာကျမ်းမာရေးပညာရေးသုံးစည်းကိုရာဂိုင်းနှုံးနဲ့ထပ်တိုးသုံးဆွဲထားပြီးမြကျမ်းမာရေးလိုအပ်ချက်ကများလာလို့ဗန္ဓာရီကော်မရှင်ကထပ်တိုးသုံးဆွဲဖို့အတည်ပြုထားပါတယ်။ဒါကြောင့်သွတ်တော်ပြန်ဆရာနဲ့ COVID-19 ရေပေါ်အသုံးစည်းအတွက်ပါဆွေးနွေးတော့ဖို့ရှိရလို့ပြည်အောင်စုလွတ်တော်စီဝါရေးအကြံပေးဦးစောဖေဝင်းက VOE ကိုပြောပါတယ်။အချက်သေးတ
ော့အချက်သေးပါပဲ။သွတ်တော်လည်းပဲတတ်နိုင်တယ်လို့တော့တို့တော့မလို့ရတဲ့လို့ရှိရှိပါလေအခုဆိုလို့ရှိရင် supply budget ကိုတနင်္ဂနွေကမရှင်နာနေပြီးတော့အတည်ပြုထားပြီးအဲ့ဒါသွတ်တော်ကနေပြီးတော့အားကြံပြီးတော့အတည်ပြုရမယ်ပေါ့နော်အဲ့တော့သွတ်တော်စီရင်ကြံလုပ်တဲ့အခါမှာလည်းအဲ့ဒီကိစ္စကတို့အတ္တရာအများကြီးရှိနေဆိုတော့ covid အတွက်ကိုချက်ပြီးတော့ရေးပေါ်ရမုံတွေတော့မျိုးချက်ပြီးတော့တို့ပြင်ဆင်လည်းပဲပြရမယ်အခြေအနေရှိပါလေ
ပြည်နယ်ရဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ကမြို့ကြီးတွေထက်ဆိုင်ရင်ပိုအားနေပါတယ်ဒီလိုအခြေအနေမျိုးဆယ်စုနှစ်အများကြီးကြာပြီးမှအခုလို COVID-19 ရောဂါဖြစ်လာမှပေါ်လွင်လာရလို့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်
။ဒီကတော့ one virus infection လာကျွန်တော်တို့အလတ်လုပ်လိုက်တာကျွန်တော်တို့ကဒါမှုတက်လာနိုင်တာပေါ့နော်။ဒုတိယပါဒီလူသားလူမျိုးတွေအဓိကပြင်ဆင်ရတော့မယ်အချက်ဆိုရဲဟာကဒါကျွန်တော်တို့အတူမြတ်လို့ဆိုပြောလို့ရတယ်။ဒါပေမဲ့ကျွန်တော်ကလူသားလူမျိုးရင်းကိုနိုင်ငံတော်ရဲ့ဆိုရရဲ့budget ကနေဒီလိုကြီးရမုံဝင်တယ်ဘယ်လောက်သုံးမလဲ budget sharing မှာကျွန်တော်တို့ကယူဆရတယ်မတက်လာနဲ့နိုင်ရအစိုးရတိုင်းဒီဟာကိုတိကျအားလုံးဆိုင်တယ်ပဲ
ကချင်ပြည်နယ်ကဆရာဝန်တဦးဖြစ်တဲ့ဒေါက်တာအမ်ခွန်လာပြောသွားတာပါ လိုအပ်ချက်တွေရှိနေပေမယ့်အစိုးရရဲ့မြို့သားကျန်းမာရေးစီမံကိန်းတွေတိုးပြီးလှုပ်သွားနိုင်လိမ့်မယ်လို့ရှမ်းအရှေ့ပိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာမင်းကျော်ကပြောပါတယ်။
ကျွန်တော်တို့ဒီမားနဲ့ရှင်မယ်ဆိုရင်ကျွန်တော်ကကျန်းမာရေးကဏ္ဍလိုအပ်မှုငွေကြေးတွေရှိပါတယ်ခင်ဗျာ။ဆိုတော့လေကျွန်တော်ကကိုဗစ်မဖြစ်ခင်ကလည်းနှစ်လိုက်ကျွန်တော်ကအခြေခံဆောက်အောင်ပိုင်းဆိုင်ရာရောကျန်းမာရေးဝန်ထမ်းရင်းအားဒီမွေးထုတ်ပေးမှုရောအဲလူတိုင်းလမ်းပြီးတဲ့ကျန်းမာရေးဆောင်ရှားမှု Universal Health Coverage ကိုရအောင်သွားနေတာဖြစ်တဲ့အတွက်အဲနိုင်ငံရဲ့တိုးတက်ဖွံ့ဖြိုးမှုအခြေအနေကုသရေးဒီပန်းနာငွေချထားနိုင်မှုအခြေအနေပေါ်မှာမူတည်ပြီးတော့ငွေကြေးရှိပြီးသားဒီမန်ဂိမ်းတွေပေါ်မှာအခြေခံတိုးမြင့်ဆောင်ရွက်သွားမယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဟုတ်
2018-2019ဘဏ္ဍာနှစ်ပြည်အောင်စုစုစုပေါင်းအသုံးစရိတ်မှာပါဝင်တဲ့ရာခိုင်နှုန်းမှာစီမံကိန်းနဲ့ဘဏ္ဍာရေးက23.38%နဲ့အများဆုံးဖြစ်ပြီးကာကွယ်ရေးက13.19%ရှိပါတယ်။ကျန်းမာရေးနဲ့အားကစားမှာတော့4.58%ရာခိုင်နှုန်းသုံးစွဲထားတာတွေ့ရပါတယ်။အစိုးရရဲ့စည်းရင်းအချက်အလက်တွေရဆိုရင်ကာကွယ်ရေးအသုံးစရိတ်ကဝင်ငွေရဲ့20ရာခိုင်နှုန်းတစ်ချိန်ကရှိခဲ့ဘူးတာပါ။ငြိမ်းချမ်းရေးကြောင့်ပြည်တွင်းတိုက်ပွဲဆင်နွှဲနေရဆိုတဲ့တပ်မတော်ရဲ့ဘတ်ဂျက်တောင်းဆိုမှုတွေပေါ်မှာလည်းအစိုးရကပြန်သုံးသပ်ဖို့ကြံပြူလာလည်းရှိပါတယ်။
ကျွန်တော်တို့ရဲ့လူသားလူမျိုးတွေကကမ္ဘာတော်လူသားလူမျိုးတွေကအတူတူပဲကြာ။အရင်ဟာကိုသဘောပေါက်ဖို့လိုမယ်။အဲတော့ဒီဟာကိုတပ်မတော်ရဲ့ဘတ်ဂျက်တွေ၊ဘတ်ဂျက်တောင်းဆိုမှုတွေ၊ဘတ်ဂျက်ဘဝလို့ဒီလိုကြီးရမှုမျိုးတွေအပေါ်မှာဒီအပေါ်မှာထည့်လို့စဉ်းစားသင့်ပြီးဆိုကျွန်တော်တို့ညီငယ်အတက်ပြီးထိုက်တွန်းလို့တပ်မတော်ဘူး
။ဒေါက်တာအမ်ခွန်ကပြောသွားတာပါ။ပြည်အောင်စုလွှတ်တော်စီးပွားရေးအကြံပေးဦးစော်ဖေဝင်ကတော့အစိုးရအနေနဲ့အသုံးစရိတ်တွေပိုတုံးရမှာဖြစ်လို့ဝင်ငွေရရဲ့အပိုင်းကိုလည်းအားစိုက်လုပ်ဖို့အကြံပေးထားပါတယ်။ကာဝေးအသုံးစရိတ်အပေါ်မှာလည်းသူကအခုလိုဝေဖန်ထားတာပါ။အ
ဲ့ဒီမငြိမ်းချမ်းတာလည်းပဲအပိုင်းကပါတာပေါ့ဗျာ။နောက်တောင်ပြီးတော့ဟိုအနာအပိုင်းပုံပုံရလည်းပဲကျွန်တော်ကပုံပုံဖြစ်တာလည်းပဲဒီကြောင်ပါတာပေါ့။လွတ်တော်အနေနဲ့ကလည်းပဲအဲ့ဒီကာဝေးဖတ်ချက်တွေရှိတယ်ပါမှာသူရောရှိတယ်ခွင့်ရှိပြီပေါ့နော်။ဒါနဲ့ခွင့်ပြုရတဲ့သဘောမျိုးရှိတယ်။အဲ့ဒါကြောင့်များနေတ
ယ်အခုလိုရေးကြည့်ရဲ့အချိန်မှာခွင့်ပြုထားတဲ့ထပ်တိုးကျန်းမာရေးအသုံးစရိတ်တွေပို့ပြီးလိုနိုင်လို့အရေးပေါ်ထုတ်သုံးငွေကြေးအနေနဲ့နိုင်ငံတော်တမန္တာကခွင့်ပြုပေးဖို့ကိုလည်းစီးပွားရေးပညာရှင်တချို့ကအကြံပြုထားပါတယ်ကျွန်တော်ဇော်ထပ်ပါရန်ကုန်မြို့ကနေတရင်ပေးပို့ထားတာဖြစ်ပါတယ
်ကျွန်မခွာညိုပါရှင်ကိုရိုနာဗိုင်းရပ်စ်ရှိမရှိနမူနာယူစစ်ဆေးချက်ဟာရာနှုန်းပြည့်မမှန်နိုင်တဲ့အကြောင်းယောဂပိုးစတင်ပြန့်ပွားခဲ့တဲ့ဝူဟန်မြို့ဒေသခံတယောက်ရဲ့အတွေ့အကြုံကိုပြောပြချင်ပါတယ်ရှင်ဖြစ်ရှိမင်းကအသက်52နှစ်ရှိပါပြီ။ဖေဖော်ဝါရီလကလေးကအသက်ရှူလို့မရအောင်ရင်ကျက်နေလို့ကိုရိုနာဗိုင်းရပ်စ်ရှိမရှိသုံးချိန်တိုင်တိုင်ဆက်ဆေးခဲ့ပေမဲ့ယောဂပိုးကင်းစင်ကြောင့်အပြေသာထွက်ခဲ့တယ်လို့ဆိုပါတယ်။တလားလောက်ကြာအောင်နေလို့မကောင်းဖြစ်နေတာနဲ့နောက်ထပ်ဆန်းသက်တဲ့အခါမှာသူ့မှာကိုရိုနာဗိုင်းရပ်စ်ရှိနေတယ်ဆိုတဲ့အဖြေထွက်လာတဲ့အကြောင်းရိုက်တာသတင်းဌာနကဂလိုရီယာဆိုကရေးသားထားပါတယ်။ဓာတ်မှန်ရိုက်ကြည့်တဲ့အခါမှာသူ့ရဲ့အဆုတ်တစ်ခုလုံးအဖြူရောင်ကွက်တင်နဲ့ပြည့်နေပြီးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေရဲ့အဆုတ်ဓာတ်မှန်နဲ့တူနေတယ်လို့ဆိုပါတယ်။ဆရာဝန်တွေကသူ့ကို COVID-19 မဟုတ်ဘူးလို့ပြောပါတယ်။စစ်စစ်ချက်၃ချိန်စလုံးမှာလည်းကိုရိုနာဗိုင်းရပ်စ်မရှိဘူးဆိုတဲ့အဖြေမှပဲထွက်ပေမဲ့သူကတော့ရင်ကျက်တဲ့ဝေဒနာကိုခံစားလာခဲ့ရတာဖေဖော်ဝါရီလကလေးကပါ။Nucleic acid ဆန်သက်မှုလက်ချောင်းထဲကအရေးကိုယူပြီးဆန်သက်မှုတွေဟာကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်စစ်တဲ့ပုံစံတွေဖြစ်ကြပါတယ်။စစ်စစ်ချက်မှားခဲ့တာတွေကိုသူကစောရကမတက်ခဲ့ပါဘူး။သူ့ရဲ့ဇနီးကလည်းနေကောင်းနေပါတယ်
။ဆိုကနေမင်းဘယ်စတော့နာဖိုင်ချင်းစင်တီခွတ်ဝတ်တော်သူဤကျန်စာ
သေးတော့မလောက်ကိုကြောက်သွားပါတယ်ဒီခံစားချက်ကိုကိုယ်တိုင်မခံစားဘူးရင်ဘယ်လိုမျိုးလဲဆိုတာမသိနိုင်ပါဘူ
း။ဒီလိုဖြစ်တာကသူ့တယောက်တည်းတော့မဟုတ်ပါဘူး။အလားတူစစ်စစ်ချက်အဖြေမှားတဲ့သူတွေရှိနေတာကြောင့်ကိုရိုနာဗိုင်းရပ်စ်ရှိမရှိစမ်းသပ်စစ်ဆေးမှုတွေရဲ့တိကျမှန်ကန်မှုအပေါ်မှာတော့စိုးရိမ်စိတ်တွေတိုးလာနေကြရတာပါ။ဒါအပြင်တကယ်လို့စမ်းသပ်စစ်ဆေးမှုတွေကစိတ်မချရဘူးဆိုရင်ဒီဗိုင်းရပ်စ်ပိုတိုက်ဖျက်ရေးမှသာမကပဲကမ္ဘာစီးပွားရေးတစ်ခုလုံးရပ်တန့်နေတာကိုပြန်ပွင့်လာဖို့အတွက်ပါအဟန့်တားဖြစ်သွားစေနိုင်ပါလေ။တလကျော်ကြာအောင်နေမကောင်းဖြစ်နေတဲ့အချိန်ဟီရှိမင်းတယောက်တရုတ်တိုင်းရင်းစေးတွေတောက်ပြီးမဲ့တိတ်ပြီးတော့မတက်ပါလာပါဘူး။မလ28ရက်နေ့မှာ၄ချိန်မြောက်အဖြစ်လေချောင်းတွေကအကြည့်ချွဲကိုထုတ်ယူဆန်းတက်တော့လဲအဖြေကပိုးမရှိဘူးလို့သာပေါ်ပါတယ်။ဒါပေမဲ့သွေးစစ်ချက်မှာတော့ကိုရိုနာဗိုင်းရပ်ရှိနေပြီဆိုတဲ့အဖြေထွက်လာပါတယ်
။就是我现在还有一点就是肺炎。
ကျွန်တော်အသက်မတည်တာအရန်အံ့ဩစရာကောင်းတယ်လို့လူတွေကပြောကြပါတယ်။ကိုယ်စီကိုယ်တိုင်းဝယ်တောက်ခဲ့တာပါ။ဘယ်စေးဦးမှလည်းမတက်ခဲ့ပါဘူး။ကျွန်တော်တောက်ခဲ့တဲ့ဆေးတွေကအာနိသင်မရှိခဲ့ရင်ကျွန်တော်သိမှာပေါ့
။ဝူဟန်ကျန်းမာရေးအာဏာပိုင်တွေကဒေသခံတွေကိုသွေးအတွင်းပြည်စည်းဝါပါဝင်မှုကိုစတင်စစ်ဆေးပေးနေပါပြီ။လက်ချောင်းထဲကအကြည့်ချွဲတွေကိုစစ်ဆေးရမှာတကယ်လို့ထုတ်ယူတဲ့နမူနာကတိတ်နေနေမယ်ဆိုရင် ဒါမှမဟုတ်ဗိုင်းရပ်ရှိတဲ့နေရာကိုနမူနာထုတ်ယူတဲ့အပြားလေးကအတိအကျရောက်မသွားဘူးဆိုရင်အဖြစ်မှန်မထွက်ဘူးလို့ကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကပြောကြပါတယ်အခုတော့သူကယောဂကင်းစင်သွားပြီမဲ့ဗိုင်းရပ်ကူးစက်ခံရတဲ့နောက်ဆက်တွဲဆိုးကျိုးတွေတော့အခုထိရှိနေတော့မယ်လို့ယုံကြည်နေပါတယ်
။ဆက်ဖြစ်နေ။ကိုယ်စားဆောင်တာ就是趁着把老婆抱着。
ခဏခဏနေမကောင်းခြင်းသလိုဖြစ်ဖြစ်လာပါတယ်။တော်တော်စိတ်နှောက်ယှက်ဖြစ်ရပါတယ်။ဒါပေမဲ့ကျွန်တော်ကစိတ်မှာပါတယ်။မနေ့ပိုင်းဟင်းသီးဟင်းရက်တွေသွားဝယ်ဖို့စပိန်နဲ့အခါနည်းနည်းနေထိုင်မကောင်းဖြစ်တယ်လို့ခံစားရရင်အိမ်ကိုလည်းပြန်သွားလိုက်ပါတယ်။ဒါမှလည်းကျွန်တော်အသက်ဆက်ရှင်နေဖို့လိုသေးတယ်လို့တွေးမိတဲ့အခါဒီလိုပဲအာတင်ပြီးလုံးဆရာရှိတာတွေကိုလုံနေရတာပါပဲ
ဖေဖော်ဝါရီလအတွင်းတရုတ်ဆရာဝန်တွေရဲ့စစ်တမ်းကောက်ယူချက်တစ်ခုမှာလူနာ200ကိုစစ်ဆေးရမှာ30ရာခိုင်နှုန်းကယောဂပိုးမရှိဘူးဆိုတဲ့အဖြစ်အမှားကိုတွေ့ခဲ့ရတယ်လို့ဆိုပါတယ်ခီရှီမင်းကလည်းသူ့လိုလူနာမျိုးဘယ်နှစ်ယောက်တောင်ရှိနေမလဲလို့မေးခွန်းထုတ်ပါတယ်ရှင်ကျွန်မခွာညိုပါ
ကမ္ဘာပူကျင်းစံချိန်တင်မြင့်တက်လာနေတာနဲ့ကိုဗစ် -19 ကယောဂပီးကြီးကလူသားတွေရဲ့လူမှုစီးပွားဘဝတွေကိုပိုပြီးဆိုးရွားစေနိုင်တဲ့အကြောင်းဒီကဘာနဲ့150ပြည့်ချိန်မှာကုလသမဂ္ဂအဖွဲ့အစည်းတစ်ခုကသတိပေးလိုက်ပါတယ်။ဂျနီဗာမြို့က Disaster Line People ရဲ့သတင်းကိုပြောပြမှာပါခင်ဗျာ။လက်ရှိနှောင်းတိုင်းသာကမ္ဘာအပူချိန်ဆက်တိုးနေမှာဆိုရင်တော့လာမယ့်ဆယ်နှစ်မှာကမ္ဘာအပူချိန်1.5 Celsius အထိရင့်တက်သွားလိမ့်မယ်လို့ဂျနီဗာမြို့အခြေစိုက်ကမ္ဘာမိုးလေဝသအဖွဲ့ WMO ကသတိပေးလိုက်ပါတယ်။ကားနဲ့အတွင်းစိုက်ကျင်းတင်သက်တိုက်တင်နေတဲ့ဒီတော့ဟာတဖန်ပြောင်းလဲပြလို့မရနိုင်တဲ့ပြစ်ခံလုပ်ကြတဲ့ရာသီဥတုဖောက်ပြန်မှုတွေနဲ့ဥတုရာသီပြောင်းလဲမှုအန္တရာယ်ဆူကျိုးတွေကိုဖန်တီးလိမ့်မယ်လို့ WMO တာဝန်ရှိသူတွေကပြောပါတယ်။ COVID-19 ကြောင့်တည်ယူပို့ဆောင်ရေးရဆိုင်ထားရတာစက်ရုံတွေမလဲပတ်တာနဲ့စွန့်ရထုတ်လုပ်မှုတွေဖြတ်တောက်ထားတာတွေရှိလို့ဖန်လုံရေးတန်းဝေထုတ်လုပ်မှု6ရာခိုင်နှုန်းလောက်ကျဆင်းသွားတယ်ဆိုပေမဲ့ဒီတဲ့ကောင်ကခဏပဲခံမှာဖြစ်ပြီးလုပ်ငန်းတွေပြန်ပြီးလဲပတ်တဲ့အချိန်မှာတော့ဖန်လုံရင်တန်းခွင့်ထုတ်လုပ်မှုတချိန်တိုးပြန်မြင့်တက်သွားလိမ့်မယ်လို့ WMO ကပြောပါတယ်။အပူချိန်နဲ့အန္တရာယ်ရှိတဲ့ဓာတ်ပစ္စည်းတွေကိုလေ့လာတိုင်းတာနေရတဲ့တချို့ကိုအခုလောလောဆယ်လေရည်ပြန်သားမှုမရှိလို့ရပ်တန့်နေတယ်လို့ WMO ရဲ့အတွင်းဝန်ချုပ် Patri Dallas ကပြောပါတယ်။
This current COVID crisis has led to decrease of some measurements.
No, no, there are COVID adjectives here, though. Tighter in Longan, the children look like a boo. Uma, Lean Company, we got tighter and look busy. A good Lean Piantan are in Nedwaro. Tighter 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 in Nedwaro.ဥရိယာတိပြောင်းလဲတာနဲ့ရှင်တွဲပေါ်ပေါက်လာတဲ့ပြဿနာအတိုင်းအတာကကိုဗစ်ပြဿနာထက်အဆမတန်ပိုကြီးတယ်လို့ဒါလက်စ်ကပြောပါတယ်။ကာယောဂါနဲ့စီးပွားရေးအကျတဲကြောင့်ဖြစ်ရတဲ့အခက်အခဲတွေကဒုတဲ့ကြီးမားလာပေမဲ့ရေရှည်သွားမဲ့ပြဿနာတွေမဟုတ်လို့ဥရိယာတိပြောင်းလဲတာနဲ့မတူဘူးလို့သူကပြောပါတယ်
။ If we are unable to mitigate climate change, we would see persistent
ဥရိယာတိပြောင်းလဲနေတာကိုရောပောင်းအောင်မလုပ်နိုင်ဘူးဆိုရင်ဖြစ်ပြီးဖြစ်နေတဲ့ကျန်းမာရေးပြဿနာတွေအထူးသဖြင့်အငတ်ပြေးပြဿနာနဲ့တိုးပွားနေတဲ့ပြည်သူပြည်သားတွေကိုအစာရေစာလုံလုံလောက်လောက်မကျွေးနိုင်တဲ့ပြဿနာတွေကိုကြုံတွေ့ရပါလိမ့်မယ်။အဲ့ဒီပြဿနာတွေကနိုင်ငံတကာရဲ့စီးပွားရေးအပေါ်ကြီးကြီးမားမားထိခိုက်စေမှာပါလို့ပြောသွားတာပါ။ COVID-19 ကိုတိုက်ဖျက်နေတဲ့ခိုင်မာတဲ့စိတ်ပိုင်းဖြတ်မှုမျိုးနဲ့ရည်ညွှန်းမှုတွေကိုဥရုယာတိပြောင်းလဲမှုအရေးမှာလည်းပြသဖို့လိုပါတယ်လို့ဒါလက်စ်ကပြောပါတယ်။လူသားတွေရဲ့ဘဝပုံမကောင်းမွန်စေဖို့နဲ့လူ့ကျန်းမာရေးအတွက်ကမ္ဘာကြီးရဲ့ဗေဒနာမှာပဲနေနေဥရုယာတိပြောင်းလဲမှုတားဆီးရေးလူတိုင်းကဝိုင်းဝန်းပါဝင်ဆောင်ရွက်ကြရမှာပါ။ဒါဟာလက်ရှိနဲ့နောက်မျိုးဆက်တွေရဲ့အရေးပဲဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရဲ့မတော်ပါ
ကိုရိုနာကပ်ဘေးကြောင့်လမ်းတစ်ပွဲမှာသိမ်းမိနေတဲ့အီတလီနိုင်ငံကသမီလီနီယမ်ဆက်ကအဖွဲ့မှ Thrace ဆန်တွေနဲ့အဖွဲ့သားအလုံးရပ်တည်ရိတ်အခက်အခဲဖြစ်နေတဲ့အကြောင်း AFP သတင်းဆောင်မကိုအခြေခံပြီးတော့ကျွန်မနောက်လောက်တင်ပြမှာပါ။အီတလီနိုင်ငံကသမီလီနီယမ်ဆက်ကအဖွဲ့ဟာကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ပွဲမကရပဲဆိုဗိုနာမြို့ကကာယနာကွင်းထဲမှာစခန်းချနေရတာနားလာကြော်ပါပြီ။အီတလီနိုင်ငံမြောက်ပိုင်းလီဂူရီယန်ဒေသကန်ယူရာတခြားဖျော်ဖြေဖို့စီစဉ်ထားပေမဲ့ကိုရိုနာကရောဂါရဲ့အကြောင်းတနိုင်ငံလုံးအတွာလာကန့်သတ်ချက်အရဒီမှာပြင်မိနေတာပါ။ဒီဆက်ကအဖွဲ့ကတာပိုက်ကောင်းတွေတစ်ကလောက်တွေနဲ့မြင်းပုကလေးတွေလုံးသရိတ်ဆန်တွေကိုတော့ခြံခတ်ပြီးတော့ထိန်းထားပါတယ်။ အဖွဲ့ညွှန်ကြားရေးမှူး Derek Coda Print ကအခြေအနေအရကိုခုလိုရှင်းပြပါတယ်။
Comelano attualmente bloccato a Savona
ormai ဆိုဗနာမှာပိတ်မိနေတာဖက်ပြော်လာ20ရက်နေကြတဲ့အပါဒီဆက်ကအဖွဲ့မှာလူက35ယောက်နဲ့တရိတ်ဆန်50ရှိပါတယ်လို့သူကပြောသွားတာပါ။ခံယူရတဲ့လျှောက်ဖျော်ဖြေကြမဲ့ဒီဆက်ကအဖွဲ့မှာချက်တူရေးရင်းငန်းတွေအရာမဥချိုကြီးတွေရှိတဲ့ကျွဲတွေအပါအဝင်တရိတ်ဆန်ပေါင်း50နဲ့ဆက်ကအဖွဲ့ဝင်34ယောက်တို့လိုက်ပါလာတာဖြစ်ပြီးဒီမှာရက်ပိုင်းလောက်သာစကန်ချပြီးတော့ဖျော်ဖြေဖို့ရောက်လာတာပါ။ဒါပေမဲ့လည်းကပေးကြောင်ဖြစ်မဆက်နိုင်ဖြစ်နေကြတဲ့ဆက်ကအဖွဲ့သားတွေဟာသရိတ်ဆန်အတွက်ဒေသခံအဖွဲ့စီရီပေးအပ်တဲ့ကူညီကိုရယူနေရတာပါ
။မန်ဂျိုနိုရှိတဲ့200ကီလီဒီဖိုရာ
သူတို့ကိုကျွေးရတဲ့အစားကတရက်ကိုကီလိုဂရမ်100လောက်ရှိပါတယ်။ပန်းတီးတွေမုံလာဥနေတွေလည်းပါပါတယ်။နောက်ပြီးတော့ဒီကောင်တွေကတနေ့ကိုရှိပြီးသား1000လောက်တောက်ပါတယ်လို့ဒက်ရစ်ကပြောပါတယ်။ဂျွန်မသမားတွေကလည်းဆက်ကကားတွေကြားထဲမှာပဲတန်တိုင်းတွေထောင်းပြီးတော့လေ့ကျင့်နေရတာပါ။သရိတ်ဆန်တွေကိုကျွေးဖို့အစည်းအဝေးတွေဟင်းနီဟင်းရွက်တွေနဲ့အစာငါးတွေကိုတော့ဒေသခံတွေကအိတ်တွေနဲ့လာပြီးတော့လူရန်ကြတာပ
ါ
ဒီအချိန်တွေမှာတော့သရိတ်ဆန်တွေကကျွန်တော်တို့အတွက်ပြဿနာဖြစ်လာပါတယ်ခက်တာကသူတို့ကကျွန်တော်တို့နဲ့ဆက်လုံးအတူနေလာတဲ့မိတ်ဆွေတငယ်ချင်းတွေပါသူတို့အတွက်အကောင်းဆုံးလုပ်ပေးပေမဲ့လည်းကြောင်တွေလိုမျိုးကျွန်တော်တို့စားပြီးသားအကြံတွေချချွေးလို့မဖြစ်ဘူးလေလို့ဒက်ရစ်ကအရှင်းပြပါတယ်မီလီယံဆက်ကအဖွဲ့ကိုအကူအညီပေးနေတဲ့အထက်မှာဆက်ကယုံနယ်မှာသရိတ်ဆန်တွေကိုအသုံးချနေတဲ့အပေါ်ဆန့်ကျင်ကပ်ကွက်နေတဲ့ ENPA အဖွဲ့လည်းပါဝင်ပါတယ်
။ E quindi anche muoverci per noi non potendo lavorare visto che l'attività di
အခြေအနေအားလုံးကောင်းသောလို့ပုံမှန်အတိုင်းပြဖြစ်သွားတဲ့အခါဆက်ကပြန်ကနိုင်မယ်ဆိုရင်တော့အိမ်ထဲမှာတီချခွဲပြီးနေနေခဲ့ရတဲ့လူတွေနေနဲ့ကျွန်တော်တို့ဆက်ကပွဲအပေါ်ဘယ်လိုမြင်မလဲဆိုတာမသိဘူးလေ။ကျွန်တော်တို့အလုံးနဲ့ပတ်သက်ပြီးတော့လူတွေရဲ့စိတ်ထဲမှာအပြောင်းလဲနေနေရှိလာမယ်လို့တော့ထင်ပါတယ်လို့ Derek ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ဟာတော်ရင်တရိတ်ဆန်တွေစီကစတင်ကူးစက်လာတယ်လို့ယုံကြည်ထားကြတဲ့အတွက်ဆက်ကပ်ပွဲတွေမှာအတုံးတော်ခံနေကြတဲ့တရိတ်ဆန်တွေအပေါ်လူတွေအမြင်ပြောင်းသွားမှကိုလည်းဆက်ကပ်အဖွဲ့ညွှန်ကြားရေးမှူးတရိတ်ကဆိုရင်းနေတာလည်းဖြစ်ပါလိမ့်ရှင်။ဒီမှာနောက်လာပါ
။တခုဆက်လက်ပြီးနိုင်ငံတကာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းရေးသားချက်တချို့ကိုဘူးရင်းအပေါ်မပြတ်တုန်တုတ်တင်ပြလိုပါရယ်။ကြောက်ရှူဒေတာအပေါ်တရုတ်ဖလွန်မှုဆိုတဲ့ခေါင်းစဉ်နဲ့ယာချီလင်းနဲ့အလန်ယန်တို့ရေးသားတဲ့တုံးစားချက်ကို rebla.com မှာဖတ်ရပါရယ်။တေဟာနယ်မြေပေါ်ကျစူမူရေးမဟာဗျူဟာကိုစီးပွားရေးတို့လုပ်ပြီး BRI ခေါ်ကပတ်လန်စီမံကိန်းကိုစတင်ရင်းငါဆက်လို့ဒီစီမံကိန်းဟာကမ္ဘာလူအပိုင်ဝန်အတွက်အကျိုးရှိစေတဲ့လုပ်ရအဖြစ်တရုတ်မီဒီယာတွေကချီးကျူးထောက်ပံ့ပြုခဲ့ကြပေမဲ့နိုင်ငံတကာမီဒီယာတွေထဲမှာတော့ဒီစီမံကိန်းရဲ့ဆိုးဖြစ်တွေကိုအစိစိဖော်ပြတုံ့ဆက်နေကြတယ်လို့စတင်ရေးသားပါတယ်။အစိုးရဘက်မှဒီမိုကရေစီအစဉ်ကူးပြောင်းလာပြီးတဲ့နောက်ဒီစီမံကိန်းကြောင့်မြန်မာဆွန်ဆွန်ရမယ့်ဒေသခံတွေကံကွက်ခဲ့တာသူတို့အခွင့်အရေးအတွက်တောင်းဆိုခဲ့တာတွေရှိခဲ့ပေမဲ့မထ ිය ောက်ခဲ့ပါဘူး2019မှာတော့တည်ဝင်ခွင့်ပြုရေးဆန္ဒပြတောင်းဆိုမှုတွေပြုလုပ်ကြပြီးဝေဖန်သုံးသပ်ချက်တွေဟာနည်းနည်းရော့နေသွားခဲ့ပါတယ်တဲ့တရုတ်လုပ်ငန်းတွေကြောင့်ကြည်ရွာမှာစာသင်ကျောင်းတွေစီပီကန်တွေဒေသခံတွေကိုလေ့ကျင့်ပေးမှုတွေရင်းနဲ့ဆက်ဆက်ရရှိလာတယ်လို့ပုံပြီးရေးသားလာကြပါတဲ့ဒါပေမဲ့ဒါတွေအများစုကရှင်းဟွာနဲ့ Global Time တို့လိုတရုတ်နိုင်ငံပိုင်းမီဒီယာရဲ့ရေးသားချက်တွေသာဖြစ်တယ်သိကိုတစ်ဖက်ဆောင်နေနိုင်လို့လည်းရေးထားပါတယ်လက်တွေ့မှာတော့ဒေသခံတွေငါဖန်ခွင့်ရတဲ့ရေပြင်ပြည်သားကကြုံသွားပြီးတရုတ်စီမံကိန်းအတွက်မြေတူးဖော်မှုကြောင့်သဘာဝပတ်ဝန်းကျင်ထိခိုက်တာတွေပုံများလာတယ်လို့ဆိုရတယ်မြေကျွန်းမှာလျှက်စစ်မီးတိုင်တွေစိုက်ချူထားတာအများကြီးတွေ့ရပေမဲ့ရွာသားတွေကတော့လျှက်စစ်မီးများရှိပဲစမှုအငြိအကျေးတွေပလတ်စတစ်တွေမီးဆိုးတဲ့ညွန်းနှံတွေကိုဆူဆိုင်နေရတယ်လို့ပြောကြပါသလားရွာပြည်မှာတော့ဒေသခံအနာပိုင်တွေဂရုမစိုက်တဲ့အတွက်ရွာသားတွေကိုယ်တိုင်တရုတ်ကုမ္ပဏီကိုသွားပြီးမြစ်တိုင်ရခံခဲ့ပါတယ်တဲ့အဲ့အတွက်တရုတ်ကစာသင်ကျောင်းဆောက်ပေးမယ်ဘာညာပြောပြီးတော့လက်တွေ့မှာတော့ဘာမှမမေ့ရဖြစ်မလာဘူးလို့ဆိုပါတယ်ဒီ2013နဲ့2019ဆန္ဒပြတောင်းဆိုမှုတွေအပြီးမရေကျွန်းမှာပြီး2000လောက်စီတဲ့လမ်းကြောင်းတစ်ကြောင်းနဲ့တရားတချို့ဆောက်ပေးရုံကလွယ်ပြီးအထွေထွေတော့ဘာမှလုပ်မပေးဘူးလို့လည်းဆိုပါတယ်။မကြသေးမီညစ်တွေအတွင်းမှာတော့တရုတ်မြန်မာဆက်ဆံရေးဟာပုံမူနိကလာပြီးကြောက်ဖြူအထူးစီးပွားရေးဇုံနဲ့ရင်းနှီးစိတ်ကမ်းစီမံကိန်းတွေစတင်ဖို့လှုပ်လာခဲ့ပါတယ်တဲ့။ဒါရီကြောင့်ဒေသခံတွေကပုံမူစိုးရင်လာကြရတယ်လို့ဆိုပါတယ်။ဒေသခံတွေရဲ့အခွင့်အရေးကိုလေးစားပြီးမြေယာဆွန်းဆွန်းရသူတွေကိုရောကြီးပေးဖို့ဒေသခံတွေအလုပ်ကိုင်ရရှိရေးနဲ့ဒေသဖွံ့ဖြိုးရေးကိုလှုပ်ဆောင်ပေးဖို့ဒီနန်းရင်တင်ပေါ်ကြီးတွေကြောင့်ငါဖန်ခွင်ဆုံဆုံရသူတွေရဲ့လူမှုဖူလုံရေးဘဝအမှတ်ခံချက်ရရှိရေးဆောင်ရွက်ပေးဖို့စားရကိစ္စတွေကိုတရုတ်တို့ဘက်ကမလိုက်လျောမရှင်းအထူးစီးပွားရေးဇုံနဲ့ရင်းနှီးစိတ်ကမ်းစီမံကိန်းတွေကိုမဆက်တင်ဖို့ရွာသားတွေကတင်ပြတောင်းဆိုထားကြတယ်လို့လည်းရေးထားပါတယ်တရုတ်တို့စီကရောကြီးတွေဘလောက်ရနေရဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာမီဒီယာတွေမှာရေးသားဖော်ပြချက်တွေကြောင့်ဒေသခံတွေစိတ်ကြက်ရကြောင်းဒီကိစ္စမှာနိုင်ငံရေးသမားတွေနဲ့လူထမ်းသားတချို့အမျက်ထွက်ပေမဲ့ဒီသက်ကံတွေနစ်နာနေရတယ်လို့ပြောကြောင်း Tajang, the get let dream ha, Manyamata Pinirai, Ion Sight Vinjang, that however, yeah. Salabi, Kwai Punwila Mood and Yamananga, Sinim, Pinsin, Luxong Jin, Sure, Yiza Jagu, UNEnvironment.org at Tunuk Jobalua, COVID 19 Kagwe, Tasi, Jang Pawi, Ninwamne, Yaviru Sanya, Yewa Kisari, Pilla, and Melu Yamu, Melusin Gulu. ကိုယ်သမဂအတွင်းမှုကြောင့်ကြောက်ထားရဲလို့စာရေးပါတယ်မြန်မာနိုင်ငံဟာကမ္ဘာပေါ်မှာရာသီဥတုပြောင်းလဲမှုဘေးအန္တရာယ်အဆိုးဆုံးခံရနိုင်တဲ့နိုင်ငံတစ်ခုဖြစ်ပြီးရေကြီးမှုဆိုက်ကလုန်းမူတိုင်းတက်ခတ်မှုမိုးကောင်းရေရှားမှုဒုက္ခပြင်းထန်ထန်ဖြစ်ပေါ်စေပြီးလူတွေအသက်ဆုံးရှုံးရမှုနဲ့တကွသဘာဝပတ်ဝန်းကျင်ပျက်စီးမှုတွေအများပြားဖြစ်နိုင်ပေမဲ့ဒေတာရင်းကြံနိုင်ငံတွေနဲ့စ အဆွင်ပြောင်းနိုင်ဖို့အတွက်ရေရှည်စီမံကိန်းတရားကိုစောစောစီစီစတင်တင်တယ်လို့ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာကျွမ်းကျင်သူနီကလပ်ဟေဂါဘတ်ပြောကြားဖော်ပြပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်ကလည်း UNEP ခေါ်ကုလသမဂ္ဂသဘာဝဝန်ကြီးအစီအစဉ်ဟာမြန်မာနိုင်ငံရဲ့သဘာဝအန္တရာယ်သက်သာမှုရရှိရေးစီမံကိန်းတရားမှာပါဝင်လှုပ်ဆောင်ခဲ့ရလို့ဆိုပါတယ်။ဒီစီမံကိန်းရဲ့ဒုတိယအဆင့်ကိုတော့2020ပြည့်ဧပြီမှာစတင်ပြီးအဲ့ဒီမူဝါဒလက်တွေ့အကောင်အထည်ဖော်ဆောင်ရေးကိုပုံမှန်အလေးနဲ့ထားလုပ်ဆောင်မယ်။ရာသီဥတုအပြောင်းအလဲတန်ခံရနိုင်မှုကိုမြို့နယ်အလိုက်ကာကွယ်နိုင်ဖို့တိုးမြင့်ဆောင်ရွက်သွားမယ်လို့လည်းပြောကြောင်းဖော်ပြထားပါရခင်ဗျာ။ကျွန်တော်ကျော်စံသာပါ
American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ကချင်ပြည်နယ်မှာတရုတ်ရဲ့တေရှူးငပြောဆိုင်ခင်းတွေပိုပြီးတိုးပွားနေတဲ့အတွက်စီကံကြထိမ့်သိမ့်ဖို့အမျိုးသားလွှတ်တော်ကပြီးခဲ့တဲ့ဒီဇင်ဘာလအတွင်းသတိပေးတိုက်တွန်းခဲ့ပါတယ်ဒီအကြောင်းကိုဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်နဲ့အတူတင်ပြထားပါတယ
်။ကချင်ကောင်းဆောင်တဦးဖြစ်တဲ့စကွန်တင်ရင်ပြည်ကြောင်းနဲ့ NDAK ကချင်နယ်ကြောင်းကမ္တချောက်ကိုင်းနဲ့ကချင်အထုဒေသတစ်ကကမ်ပိုက်တီမှာကုန်သွယ်ရေးစခန်းတည်ဆောက်ဖို့ကချင်ပြည်နယ်အစိုးရနဲ့ယူနန်တရုတ်ကုမ္ပဏီတို့မကြာမီကနားလည်မှုစာချုပ်လွှာလက်မှတ်တိုးရကြပါတယ်။စခွန်တင်ရင်ရဲ့သားတွေပိုင်တဲ့ကမ်ပိုက်တီဖွံ့ဖြိုးရေးကုမ္ပဏီနဲ့ယူနန်ထိုင်ရင်ကုမ္ပဏီတို့ဖက်ဆက်လုပ်မဲ့စီမံချက်ဖြစ်ပြီးကချင်ဘက်က30ရာခိုင်နှုန်းယူနန်ဘက်က80ရာခိုင်နှုန်းပိုင်ဆိုင်လိမ့်မယ်လို့သိရပါတယ်။ညီအေက80မှာဒေါ်လာ30ကျော်ယင်းကြီးမြုပ်နှံမှုစီမံကိန်းဖြစ်ပါလေ။ကမ်ပိုက်တီမှာယင်းကြီးနဲ့တရုတ်ကုမ္ပဏီဟာဒီကိနားစီဝါဖွံ့ဖြိုးရေးဇုံကိုပြီးဆောက်နေတဲ့ယူနန်ထန်ချုံဟုံညင်အုပ်စုရဲ့လက်အောက်ခံလုပ်ငန်းတစ်ခုဖြစ်ပါတယ်။လက်ရှိကမ်ပိုက်တီကုံသွေးရေးစခန်းဟာတအေးခလောက်သာရှိပါသေး။တရှုမပြောကိုကမ်ပိုက်တီကတဆင့်ယူနန်ကိုတင်ပို့တာများပြီးစံပြောင်းဘူးရာဘာတန်ဆာတာတွေကိုလည်းတင်ပို့ပါတယ်။ယူနန်ကနေဓာတ်မြေဩဇာစားသုံးကုန်ပစ္စည်းမော်တော်ဆိုင်ကဲနဲ့အပိုးပစ္စည်းတွေတင်သွင်းပါတယ်။ဒီတင်ကုန်တင်ကားအစီ200က500အထိဖြတ်တန်းသွားလာတဲ့စခန်းဖြစ်ပါလေ
။ဒေသခံတွေရဲ့နာမည်ကိုသုံးပြီးစိုက်ပျိုးနေတဲ့တရုတ်ပိုင်တီရှူးငပြောချန်တွေအများဆုံးရှိတဲ့နယ်မြေဟာဝိုင်းမော်ဗမော်မိုးမောက်ရွှေကူစတဲ့မြို့နယ်တွေဖြစ်ပါလေ။ဒီမြို့နယ်တွေအထိတရုတ်ကုန်တင်ကားကြီးတွေဝင်ရောက်ပြီးငပြောသီးတွေတည်ယူကြပါလေ။ကမ်ပိုက်တီစခန်းမှာအစစ်အစေးမလုပ်နိုင်တဲ့အတွက်ငပြောသီးအပြင်ယူနန်ကိုဘာပစ္စည်းတွေတည်ဆောင်သွားနေတယ်ဆိုတာမသိနိုင်ပါဘူး။ကုန်တင်ကားကြီးတွေကြောင့်လမ်းနဲ့တံတားတွေကျဆင်းလာရပါတယ်။ဒီကိစ္စကိုပြည်နယ်လွှတ်တော်မှာတင်ပြပေမဲ့အရေးမယူနိုင်သေးကြောင်သိရပါတယ်။ကမ်ပိုင်ဒီနယ်ဆက်ကုန်သွယ်ရေးစခန်းကိုအဆင့်မြင့်ပြီးမှသာတရှူးငပြောတည်ယူတဲ့ကားကြီးတွေအပါအဝင်အခြားကုန်ပစ္စည်းတွေကိုစစ်ဆေးနိုင်မယ်လို့ကချင်ပြည်နယ်ဗန္ဓာယီဝန်ကြီးဌာနကဆိုပါတယ်။
ရနကံပရိပက်ကဖြစ်ပေါ်တဲ့ကချင်းပြည်နယ်မှာအာဏာပိုင်တပ်ဖွဲ့အမျိုးမျိုးနဲ့အစင်ပြေလိုတရုတ်ကလောက်ကင်စားတောင်းနေတာကြာပါပြီ။ကြောင်မြင့်တဲ့တိလုံငန်းမှာအရင်ဆုံးတရုတ်ကဝင်ရောက်ပါလေ။အခုတော့လေယာစီးပွားရေးကတရုတ်လုပ်ငန်းတွေသိတာတင်ရှားလာပါလေ။ကချင်းပြည်နယ်မှာပင်တရှုမပြောဆိုင်ခင်ဧကတသိန်းခွဲလောက်ရှိတယ်လို့သိရပါတယ်။နားလည်မှုယူပြီးစိုက်ပျိုးတာရှိသလိုအထင်အဓမ္မမြေသိမ်းပြီးစိုက်ပျိုးတာလည်းရှိပါသေး။ဝိုင်းမော်မြို့နယ်မှာသဘောတူညီချက်နဲ့စိုက်ပျိုးတာ40ရာခိုင်နှုန်းလောက်ပဲရှိပါလေ။တရှုမပြောလုပ်ငန်းရပ်ဆိုင်ထားရတဲ့အတွက်ဒေသခံရွာသား9ဦးကိုရိုးဆက်ကျေပွင့်အမေရိကန်တရုတ်ကုမ္ပဏီကရောချင်းငွေချက်သိန်းပေါင်း1000ကျော်တောင်းတဲ့အမှုကိုလူသိများပါလေ
။တရှုမပြောစိုက်ခင်းနဲ့ပတ်သက်ပြီးအငင်းပွားလို့ဒေသခံရွာသားတွေကိုကုမ္ပဏီတစ်ခုက2018မှာတရားဆွဲတဲ့အခါရွာသားတွေကိုထောင်ဒဏ်6လသို့မဟုတ်တံငွေကျပ်5000ပေးဆောင်မှုဝိုင်းမော်မြို့နယ်တရားရုံးကအမိန့်ချမှတ်ခဲ့ပါတယ်ပြဿနာဖြစ်လွန်းတဲ့အတွက်ငပြောဆိုင်ခင်းတွေကိုစည်းကမ်းတကျထိမ့်သိမ့်ကုတ်ခဲ့ပြီးဒေသခံတွေကိုအနေနဲ့မဖြစ်စေဖို့ပြည်ထောင်စုအစိုးရကိုအမျိုးသားလွှတ်တော်ကလွန်ခဲ့တဲ့နှစ်ကတိုက်တွန်းခဲ့ပါတယ်ယင်းနှိမ့်နှံမှုကော်မရှင်ရဲ့ခွင့်ပြုချက်မရဘဲတရှုငပြောဆိုင်ခင်းတွေဟာတရားမဝင်ပေမဲ့ဒေသဆိုင်ရာအာဏာပိုင်နဲ့နားလည်မှုယူပြီးစိုက်ပျိုးနေတာဖြစ်ပါတယ်စည်းကမ်းမရှိစိုက်ပျိုးတာကြောင့်သဘာဝပတ်ဝန်းကျင်ကိုရောဒေသခံတွေရဲ့ကျန်းမာရေးကိုပါအနေရပေးနေတယ်လို့ဆွေးနွေးသွားကြပါလေ
။တရှုကပြောစိုက်ပျိုးရေးကိုဘိန်းအစားထိုးစိုက်ပျိုးရေးအနေနဲ့ကချင်းပြည်နယ်မှာ2006လောက်ကတည်းကစတင်လုပ်ကင်လာပါလေ။တပြောသေးအားလုံးတပြိုင်တည်းကြီးထွားပြီးပွင့်ပြီးအထွက်တိုးတာကြောင့်ရင်းနှီးမြှုပ်နှံတဲ့တရုတ်ကုမ္ပဏီတွေများလာပါလေ။ဓာတ်ပြင်ဩဇာပိုးသားဆေးကိုသုံးပေမဲ့စီကတ်မရှိတဲ့အတွက်ရင်းမြင်းညင်ညမ်းမှုတွေများလာပါလေ။ဓာမီဩဇာနဲ့ပိုးစားစည်းအနံ့စိုးကိုတစ်နှစ်ပတ်လုံးရှူရှိုက်နေရတဲ့ကျေးရွာတွေရှိလာပါတယ်။တရှုမပြောဆိုင်ခွင့်နဲ့ဒုက္ခပေးပုံကိုဒေသခံတွေတိုင်ကြားပြီးမပြောချမ်းရှင်ကိုလက်နက်ကင်တွေကအကာအကွယ်ပေးထားလို့ဘာမှမတတ်နိုင်ဘူးလို့ဆိုပါတယ်။တိုက်ပွဲတွေဖြစ်လို့စွန့်ခွာသွားကြတဲ့ကျေးရွာတွေမှာငပြောဆိုင်ခွင့်နဲ့တိုးချဲ့တဲ့တရုတ်တွေလည်းရှိလာပါတယ်။ဒီနေရာကိုအစိုးရတိုက်ရဲ့ခွင့်ပြုချက်မရဘဲမသွားနိုင်ပါဘူး။တရုတ်ငပြောနဲ့ပတ်သက်ပြီးတရုတ်ကုမ္ပဏီနဲ့ဒေသခံတွေအကြွားတင်းမာမှုတွေရှိလာပါလေ။ယူနန်ကဝင်လာတဲ့တရုတ်စိုက်ပျိုးရေးလုပ်သားအရေးအတွက်ကိုမခန့်မှန်းနိုင်ဘူးလို့ကချင်းပြည်နယ်လူဝင်မှုကြီးကြပ်ရေးဝန်ကြီးမနစ်ကပြောပါလေ။မင်းဆက်စကားတွေကနေယာယီနေထိုင်ခွင့်ယူပြီးဝင်လာသူ6000လောက်ရှိနိုင်တယ်လို့သိရပါလေခင်ဗျာ။
ဒီကကျန်းမာရေးကဏ္ဍမှာတော့ COVID-19 ရောဂါထိရရောက်ကာကွယ်နိုင်ပုံအကြောင်းကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာဒီ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရာခနန်းစဉ်စတင်လာချိန်မှာဆေးဝါးနဲ့တချို့ကလည်းစကူးလာတာမို့အားလုံးစနစ်တကျကာကွယ်သင့်ပြီလို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။အခုလိုစနစ်တကျမကာကွယ်နိုင်ရင်တော့အလျင်အမြန်ကူးစက်ကုန်နိုင်တာကြောင့်ဘယ်လိုထိရောက်ကာကွယ်ဖို့အရေးကြီးနေပါလဲ။ဒီလူနာတွေကိုအနိကထိတွေ့ရပြီးထိရောက်တဲ့ကာကွယ်မှုတွေလည်းလုပ်နေတဲ့အရေးပေါ်ထုကနဲ့ရန်ကုန်ဆေးရုံကြီးရေးပေါ်ဌာနကဗမာခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ
်။ Okay ရေးပေါ်ထုကဆရာဝန်ကြီးဗမာခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီ COVID-19 virus ကူးစက်မှုကဒီ3ဘတ်ကျော်အတွင်းမှာပေါ့ဆရာနော်ဆယ်ကနန်းတွေရတယ်အခုဆိုရင်ရာကနန်းကိုစပြီးမြင့်တက်လာတဲ့အချိန်မှာဒီဘက်မှာလည်းဒီအချင်းချင်းကူးစက်တာတွေရှိလာပြီးတော့ဆေးဝါးနဲ့တချို့လည်းတစ်ဖြည်းဖြည်းစကူးစက်ခံလာတာကြောင့်ကြည်တွေရမှာတော့ဆရာဒီကြီးလက်စားစားပေါ့နော်ဆွေရမှုတွေကလည်းမြင့်မားလာနေတာမို့အခုလိုဒီလူနာတွေကိုအနည်းငယ်ကိုယ်တိုင်ထိတွေ့ရပြီးကိုယ်တိုင်နဲ့ထိရောက်တဲ့ကာကွယ်မှုတွေလုပ်နေနေတဲ့ဆရာအနေနဲ့တခြားသူတွေကိုလည်းအလားတူထိထိရောက်ကာကွယ်နိုင်ပေါ့ဆရာနော်ကြည်တွေရောဆေးဝါးနဲ့တွေရောအတွက်အဓိကဘလူကာကွယ်တင်တာကိုစပြီးတော့ရှင်းပြပြပါလားဆရာ။ကျွန်
တော်တို့ကနေတင်နေတိုင်းရန်ကုန်ဆေးဝန်ကြီးမှာဒီနေ့ကို80 90အနည်းတန်းကိုဗစ်တန်လျာရှိတဲ့လူနာတွေကိုကုသပေးနေရနေပြီးတော့အဲ့ဒီနေ့ညောင်တော့ဆိုတော့နေတိုင်းပေါ့စတီတွေ့နေရတာပေါ့နော်။ဒီယောဂါလည်းပဲကုသမှုလည်းမြန်ဆန်နေသူများလည်းကြောက်ရွံ့နေတဲ့ယောဂါဖြစ်တဲ့ချိန်မှာကျွန်တော်ဆေးဝန်နဲ့နေလည်းပဲကာကွယ်တင်တဲ့ဟာတွေကိုကာကွယ်တဲ့အတွက်ကြောင့်ဆေးဝန်နဲ့နေတဲ့နေပြီးတော့အများကြီးကုသခံရပြီးတော့ပေးကြည့်တဲ့အထိဖြစ်သေးဘူးပေါ့။သာဘာဝပြတ်တာလဲလို့ဆိုတဲ့အခါကျရင်သတ်မှတ်ထားတဲ့စီရင်စည်းကမ်းနဲ့လုတ်တင်လုတ်ထိုက်တဲ့ကာကွယ်ရေးတွေကိုလုပ်ရင်ကျွန်တော်တို့ကစိတ်ဖြစ်နိုင်တယ်ဆိုတဲ့အကြောင်းပြောချင်တာပါဒီလိုပဲဒီလိုအနေနဲ့လည်းစနစ်တကျတာ ကျမရင်းအလောင်းဝင်ကြီးဌာနကနေပြီးတော့ထုတ်ပြန်ထားတယ်။ဆောင်ရွက်ရမယ့်အချက်ဒီအကုန်လုံးကိုလိုက်နာမယ်ဆိုရင်ဒီကုသမှုဟာအရင်ကတည်းကကြောက်နေကြရမလို့ဘူး။ဒါပေမဲ့မကြောက်ရဘူးလည်းမဟုတ်ဘူး။ဒါကိုလွတ်လွတ်လပ်လပ်နဲ့မလိုက်နာဘဲနဲ့နေမယ်ဆိုရင်လည်းအလင်းညာကုသတဲ့အခြေအနေရှိတာပေါ့
။ဟုတ်ကဲ့ဆရာကြီး။အဲ့တော့ပြည်သူတွေအတွက်ကိုအဓိကဒီထိရောက်နိုင်မယ့်နေလန်းလေးကိုဆင့်ကြပြီးတော့
COVID-19 ဆိုတဲ့ virus ကဒီနာတဝိုင်းမှာရှိတဲ့နှာခေါင်းတို့ပါးစပ်တို့ဒီမျက်စိတို့အဲ့ဒီနေရာကိုရောက်လာပြီဆိုအဲ့ဒီလမ်းကြောင်းနေရာနေတဲ့ဆက်အဆုတ်ထဲကိုရောက်ပြီးတော့အဆုတ်ထဲမှာဒုက္ခပေးရမယ်အဲ့ဒီတော့ဒီပိုးနှာတဝိုင်းမရောက်အောင်ဘယ်လိုကာကွယ်မလဲပေါ့နံပါတ်1အရေးကြီးဆုံးချက်ကတော့လက်ကိုကြိုးကြိုးကြာဆေးတာမစကားဆေးတာတို့ရိုးရတကားလက်ကင်ဘူးတို့သပွဲတို့စားဥစားရံတို့ဒီလိုမျိုးတွေဟာစားဟိုလူကင်ဒီလူကင်နဲ့အဲ့လိုဆိုရင်လက်ကိုသမထားတဲ့နေလန်းနေတိုင်းပေးချဆင်ကြအောင်ဆေးဖို့အဲ့ဒီလက်ကအများအကြီးကိုမျက်နှာရှိဘူးအမြဲတမ်းကြာကြာနေမျက်နှာကင်ပြီးလဲနှာခေါင်းကင်ပြီးလဲပြက်ကင်ပြီးလဲစားတယ်တောက်တယ်မကြည့်တယ်ဒီလိုသဘောမျိုးတွေရှိနေတဲ့အတွက်ကြောင့်ကိုယ့်ရဲ့လက်ကကိုယ့်ရဲ့ဒီမျက်နှာပိုင်းကိုတွေ့ထိမှုအနည်းဆုံးပေါ့အဲလိုပြောရင် touch to the face ပေါ့အဲဒီ touch ကိုတကယ်လို့ကကာကွယ်နိုင်မယ်ဆိုရင်ဆေးပဲသွားသွားလှုပ်ထဲမှာပဲလှုပ်လို့ကိုယ့်မျက်နှာကိုကိုယ့်လက်နဲ့ပြန်မကင်မိအောင်ဒါအလေးအချင်းတွေကတော်တော်ခက်ခဲပါတယ်ဒါပေမဲ့တပြေးတပြေးနဲ့ကိုဒီဟာကိုသတိပြုပြီးတော့ဒီနေ့ပြန်နေမယ်ဆိုရင်ဒါကနည်းနည်းကုသမှုတော်တော်လေးရောချတယ်။ဓမ္မနိကတော့ဒီလမ်းကြောင်းတွေကိုဒီကနေပြီးတော့ယောဂဘုတစ်စိတ်မဝင်အောင်အခုတစ်ပြင်းတော့ဒီကနေ့နှာခေါင်းစည်းပေါ့နော်နှာခေါင်းစည်းဆိုတာကတော့ max ပေါ့ခုနကလေ touch ပြီးရင်ကျွန်တော်ဆိုလိုချင်တာကတော့ max ပေါ့ဒီ max ကိုဒီလူလူအနေနဲ့အပြင်မှာသွားတဲ့အခါမှာမတရားမတရားနဲ့အနိကစကားပြောတဲ့အခါမှာဈေးသွားဝယ်တဲ့အခါမှာအစကားစီးတဲ့အခါမှာဒီလူမျိုးတွေမှာ max တက်တယ်မှာနောက်တစ်ခုကကျတော့ကျောင်းတယောက်နဲ့ကသူကဒီအသက်ရှင်လမ်းကြောင်းအတစ်စိမ့်ချောင်းဆိုးတာနာချီတာစကားပြောတာဒီကနေပြီးတော့ဒီထဲကိုပြန့်လွင့်ပြီးတော့ကူးနိုင်တာဖြစ်တဲ့အတွက်ကြောင့်တယောက်နဲ့တယောက်နဲ့ social distancing ခေါ်တာပေါ့နော်ကျောင်းတယောက်နဲ့လူစုလူဝေးမဖြစ်အောင်နေဖို့နဲ့နောက်၆ပြေခွာနေစကားပြောဖို့အဲ့တော့လူစုလူဝေးဆိုတဲ့ဒီစာကြီးကျွန်တော်ဗမာနိုင်ငံမှာပဲကြည့်လေအခုလောလောဆယ် case count 100ကျော်ထဲမှာတဝက်ကျော်ဟာပွဲတော်တစ်ခုမှာနော်ဒီ T1 ချော်ပြမှုတွေရောတရားနာပွဲတော်ဒီလိုမျိုးတွေနဲ့အဲ့ဒီစင်လူကတဝက်ကျော်ပါနေတာကိုတော့တွေ့ရ။အဲ့ကျတော့ဒီလူစုလူဝေးဟာ COVID-19 ကိုပြန့်နေစေတဲ့နေရာမှာထိတ်ဆုံးကနေရှိတယ်ဆိုတာကိုဒါတာကပြရတဲ့သဘောပဲ။ကိုရီးယားမှာဆိုတဲ့ဒီ charge ကပဲပေါ်တယ်။ကျွန်တော်တို့ဗမာပြည်မှာလည်းပဲဒီကနေပဲခုန case 340ရှိရနေပြီးတော့ယာကျော်ဖြစ်သွားတယ်အကြောင်းအရာလည်းပဲဒီကနေလာတော့ social distancing လို့ခေါ်တဲ့ကိစ္စအားလည်းအရေးကြီးတာပေါ့နော
်။ဟုတ်ကဲ့ဆရာ။နောက်သေဝင်တန်းတွေတက်ပါဆရာကြီ
း။ဒါကျွန်တော်တို့ရဲ့ဒီ senior citizen တွေမှာတော့ဤသူမဆိုလိုက်လာရမယ်ကိုကိုကိုကာကွယ်တဲ့ပစ္စည်းတွေဖြစ်တဲ့ PPE တို့ဒီလိုမျိုးတွေကိုတိတိကျကျဝတ်ဆင်ပြီးတော့ခြံတွေ့တာပေါ့နော်အဲ့တော့ကျွန်တော်ဆေးဝါးနန်းနေမှာအဲ့ဒီစီမင်းစီကံအတိုင်းတိတိကျကျနိုင်လာတဲ့လူတွေဆိုရင်အခုအချိန်ထိတရားမှကူးစက်ခြင်းမခံဘူးဆိုတော့ကျွန်တော်တွေ့ရတယ်အဲ့ဒီစီမင်းစီကံတွေကိုထောက်ကဲ့ရေဘုံမရင်လည်းပဲအကြောင်းမျိုးမျိုးကြောင့်ကျွန်တော်ရှိမှဆေးဝါးတယောက်ကူးသွားတယ်ဒါလည်းပဲဒီလိုပဲသူကဒီ PPE break ခေါ်တာပေါ့နော် PPE break ကိုနည်းနည်းလေးဂရုမစိုက်မိလိုက်တာနဲ့ကိုယ်စိတ်ချင်းခံနိုင်ရတာပေါ့နော်
ဟုတ်ကဲ့ဆရာဒီနေ့မှာသေဝန်တန်းတွေအတွက်အဓိကတန်ရရဲ့အရှိဆုံးအနေအထားမျိုးဟာ
ချို့လူနာတွေကအရန်ကိုဆိုးနေတဲ့အခြေအနေမျိုးတွေရှိတယ်အမောဖောက်နေတဲ့အခြေအနေမျိုးတွေဒီလိုလာတဲ့လူနာတွေမှာသေဝန်တန်းတွေအတွက်အရေးကြီးတာကတော့ဆေးသွင်းရမယ်ဆေးထိုးရမယ်ချွဲဆုပ်ရမယ်ကက်ရှူလမ်းကြောင်းနဲ့ပိုက်ချဲရမယ်ဗန်တလီတာတင်ရမယ်ကက်ရှူစက်တွေနဲ့ရှူခဲအဲ့လိုအခြေအနေမျိုးအသေးအတန်တက်ကယ်ကုသရတဲ့အခြေအနေမျိုးတွေမှာလူနာချောင်းဆုပ်မယ်တမ်းမယ်ဒီလိုသဘောမျိုးတွေနဲ့အဲ့မျိုးအခြေအနေမျိုးမှာတော့ဆေးဝါးနန်းတွေအတွက်အရန်ရေးကြည့်တယ်။အရန်ရေးကြည့်တော့ကျွန်တော်တို့ရဲ့ PPE အစိတ်ပိုင်းတွေအားလုံးမှာကျွန်တော်ဆရာဝန်တွေအတွက်အရေးကြီးဆုံးကတော့ N95 mask ပဲ။ N95 mask အစိတ်ကိုတိတိကျကျနှာခေါင်းစည်းမှာတိတိကျတက်စင်တာရဲ့အများကြီးကာကွယ်နိုင်တာပေါ့နော်။ပြီးတော့ N95 ကရတရားလူတွေရောတက်ရမှာလားဆိုတော့တက်စရာမလိုဘူး။သူတို့က social distancing ကိုလုပ်လို့ရတယ်။ရိုးရိုး mask ကိုတက်ထားရုံနဲ့လည်းမကူးဆက်ဘူးဆိုတော့ကဘောမှာလည်းသူကတက်တည်ရှိပြီးသားပါ။ဘူးဆိုတော့သူတို့ကလူနာဆိုတဲ့လူနဲ့သူကနီးနီးကပ်ကပ်ကျွန်တော်တို့မှတစ်ခါလေကြာရင်ဒီအသက်ရှင်နေကြောင်းနဲ့ပိုက်ထည့်တဲ့အခါမျိုးကြာရင်မမြင်ရလို့ခေါင်းအောင်ကိုမြင်နေတယ်ကိုမြင်နေတယ်ထိတူနေပါကြိုးစားရတဲ့လူတွေအဲ့ဒီလူတွေအတွက် NNDI ကအရေးကြီးပါတယ် NNDI mask ကစေဝန်တန်းတွေအတွက်အစင်းသိရှိဖို့အတွက်ဒါ reserve လုပ်ထားမယ်တဘောရှိပါတယ်။ဘာကြောင့်လဲဆို COVID-19 ရဲ့အခြေခံကဘယ်နှလားကြာမယ်နှစ်နှစ်ချင်းငါတို့မပြောနိုင်တဲ့အခါမှာတနည်းနည်းများ NNDI mask တွေအကုန်လုံးသုံးစရာမရှိတော့အောင်အမေရိကဆိုလဲ shortage လေးလို့ဖြစ်ခဲ့ရင်ကျွန်တော်ဗမာပြည်အတွက်အများကြီးရေးကြည့်ပါတယ်။ဆေးဝါးနန်းနေဖြစ်ရင်ဒီလူလူတို့အခုပြည်မဲ့ဆေးဝါးနန်းလည်းမရှိနိုင်ဘူး။ရှေ့လျှောက်အဲ့လိုဖြစ်မှာဆိုလို့ကျွန်တော်တို့ကလူတွေကိုတယောက်နဲ့တယောက်နဲ့မကူးဆက်ရေးအဓိကအရေးကြီးပါတယ်။တကယ်လို့ခုနကကူးဆက်မှုတွေများလာလေလေ စေယုံလေးစေကန်းနေမှာဝင်ပြီလာလေလေဝင်ပြီတဲ့မှာဒီမတ်ကန်နေစလို့ shortage ကြီးဖြစ်လာလေလေခြေလက်ပတ်လေရိုက်ပြီးတော့ကျိုးနိုင်ငံတွေဟာဒီလိုခြေလက်ပတ်လေရိုက်ပြီးတော့တည်ဆုံမှုမျိုးတွေတက်လာတာတို့ကိစ္စပို့ပြီးတော့များလာဒီလိုအခြေအနေမျိုးကျွန်တော်တို့ရောက်ခံလို့မဖြစ်တဲ့အတွက်ကြောင့်ဒီလိုလူလူအနေနဲ့လည်းပဲသမ္မတရဲ့စီမံခန့်နဲ့လိုက်လာပြီးတော့ကာကွယ်နေနိုင်ရင်ကျိုးတို့အရန်ကြောက်ကြမရှိပါဘူ
း။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆူပါတယ်မြန်မာနိုင်ငံတောင်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အဖွဲ့ပိုင်ကားတစ်စီးတနက်နက်ပြစ်ခတ်ခံရပြီးတော့ရင်မောင်းတဦးသေဆုံးသွားပြီးကျန်းမာရေးဝန်ထမ်းတဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ချင်းပြည်နယ်ပလဝမြို့ပေါ်မှာလက်နက်ကြီးကြီးတိုက်ရောက်ပောက်ကွဲခဲ့လို့ဗန်ဝန်ထမ်းတဦးနဲ့ကလေးငယ်နှစ်ဦးသေဆုံးခဲ့တယ်ဆိုတာနဲ့ကချင်ပြည်နယ်တရုတ်မြန်မာနယ်စပ်ကိတ်ရွေကျယ်ကနေတဆင်မြန်မာနိုင်ငံကိုပြန်လာကြတဲ့ရွှေပြောင်းအလုတ်သမားတွေကိုနေရက်တွေကအတီးတီးကိုပို့ဆောင်ပြီးတီချာဆောင်ကြည့်သွားမယ့်အကြောင်းလေးကိုကြားကြရမှာပါရှင
်ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မင်းပြမြို့နယ်ရာမောင်တန်းအနီးမှာကပတ်ကျမရေးအဖွဲ့ WHO အဖွဲ့ပိုင်ကားတစ်စီးလက်နေငယ်နဲ့တိုက်ခတ်ခံရတဲ့အတွက်ရင်မောင်းကိုပြည်စုံဝင်းမောင်တည်ဆုံသွားပြီးတခြားကျမရေးဝန်ထမ်းတဦးဖြစ်တဲ့ဦးအောင်မျိုးဦးမှလည်းစစ်သွေးဆေးရုံမှာဆေးကုသမှုခံယူနေရပါတယ်သူတို့ဟာဒီလ20ရက်နေ့ကညနေပိုင်းမှာရခိုင်ပြည်နယ်ကကိုဗစ် -19 ရောဂါပိုးရှိမရှိစောင့်ကြည့်ခံရသူတွေရဲ့ခွဲနမူနာတွေကိုရန်ကုန်ကိုပို့ဆောင်ဖို့အသွာရမောင်တရားမှာအခုလိုပြစ်ခတ်ခံရတာဖြစ်ပါတယ်ဒီပြစ်ခတ်မှုကိုရခိုင်တပ်မတော် AA အဖွဲ့ကပြစ်ခတ်တာဖြစ်တယ်လို့မြန်မာအစိုးရပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပေမဲ့အဲ့ဒီ WHO ဝန်ထမ်းတွေစီးလာတဲ့ကားဟာရမောင်တရားမှာလုံခြုံရေးယူထားတဲ့အစိုးရတပ်ဖွဲ့ရဲ့ခွင့်ပြုချက်နဲ့ရမောင်တရားကိုဖျက်ဆီးနေစဉ်ခွင့်ပြုလိုက်တဲ့တပ်ဖွဲ့ကလက်နက်ငယ်တွေနဲ့နောက်ကနေပြစ်ခတ်ခဲ့တာဖြစ်တယ်လို့ရခိုင်တပ်မတော်ဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံဆိုင်ရာ WHO အဖွဲ့ကလည်းအခုလိုမြန်မာအစိုးရကျန်းမာရေးဝန်ကြီးဌာနနဲ့ပူးပေါင်းလှုပ်ဆောင်နေတဲ့သူတို့ဝန်ထမ်းတဦးတည်ဆုံရတဲ့အတွက်ဝန်းနေတဲ့အနေနဲ့အလံတဝက်ချထားပြီးဒီဖြစ်စဉ်ကိုဆက်လက်စုံစမ်းသွားမယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်
ချင်းမြင့်တဲ့ပလဝမြို့ပေါ်မြန်မာစီးပွားရေးပန်နယ်ဧပြီလ22ရက်နေ့ညနေပိုင်းမှာလက်နက်ကြီးကြားရောက်ပောက်ကွဲခဲ့လို့ဗန်ဝန်ထမ်းစီးမသူအပါဝင်ကလေးနှစ်ဦးပိတ်ဆုံးသွားခဲ့ကြောင်းမြို့ခံတွေကပြောပါတယ်ပလဝမြို့ရဲ့ခြေဖက်ကန်ကလတန်စီမံကိန်းတောင်ကုန်းပေါ်မှာရခိုင်လက်နက်ကန်အေဖွဲ့နဲ့အစိုးရတပ်တို့ကြားပိုက်ပွဲပြင်းထန်ဖြစ်ပွားနေပြီးပိုက်ပွဲတွင်ကျလာတဲ့လက်နက်ကြီးလို့မြို့ခံတွေကပြောပါတယ်အဲ့ဒီနေ့မနေ့ပိုင်းကလည်းပလဝမြို့တစ်ဖက်ကမိစာချေးရွာနီးစက်ကျင်းတဲကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ဟင်းရွက်ကူးနေသူမျိုးရမီသူလည်းတေဆုံးသွားခဲ့ပါတယ်။အေအေကိုမတရားသိမ်းတဲ့အချမ်းဖက်ဖွဲ့စည်းပြီးအစိုးရကတတ်မှတ်ကြေညာလိုက်တဲ့နောက်ဒီခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလဝမြို့တွေမှာအပြန်လှန်တိုက်ပွဲတွေပိုကင်းထန်လာပါတယ်။
ဂျပန်အခြေစိုက်နစ်ပွန်ဖောင်ဒေးရှင်းငွေကြေးထောက်ပံ့မှုနဲ့မွန်ပြစ်စ်ပါတီတပ်ဖွဲ့ဝင်တွေအတွက်ဆောက်လုပ်ပေးနေတဲ့တံဖိုးနယ်အင်အားတွေကိုလာမယ့်အောက်တိုဘာလကုန်မှာလုပ်ငန်းအပြီးတက်ရမယ်လို့မွန်ပြစ်ပါတီကတည်ရပါတယ်။အဲ့ဒီတံဖိုးနယ်အင်အားစီမံကိန်းကိုမွန်ပြစ်စ်ပါတီထိန်းချုပ်နယ်မြေဖြစ်တဲ့ရေးချောင်းဖြားဒေသကဂနီ၊ပနန်းပုံ၊ပတာ၊ညီစာ၊ကျောခ၊ဘရုစတဲ့ကျေးရွာအနီးတစ်ဝိုက်မှာအကောင့်ထဲပေါ်နေတာဖြစ်ပြီးအင်အားသလုံးကို360ကျော်တံဖိုးနဲ့အင်အားစုစုပေါင်း330လုံးဆောက်လုပ်ပေးနေတာဖြစ်ပါတယ်။အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့မွန်ပြည်နယ်အစိုးရတို့ပူးပေါင်းညှိနှိုင်းပေးမှုနဲ့မွန်ပြည်သက်ပါတီနယ်မြေပတ်စုံဒေသဖွံ့ဖြိုးရေးစီမံကိန်းအဖြစ်တံဖိုးနဲ့အင်အားတွေအပါအဝင်မွန်အမျိုးသားပညာရေးကျောင်းစီပေခန်းနေအောင်ချီ3ဆိုလာလျှက်စင်မီတပ်ဆင်ပေးတဲ့လုပ်ငန်းတွေအပါအဝင်ငွေကျပ်သိန်းပေါင်း6,600ကျော်တံဖိုးအကုန်ကျခံပြီးနစ်ပွန်ဖောင်ဒေးရှင်းကနေထောက်ပံ့ပေးခဲ့တာဖြစ်ပါတယ်။2019ခုနှစ်ဖေဖော်ဝါရီလအတွင်းမှာမွန်ပြည်သက်ပါတီကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးခဲ့ပါတယ်။
ယောဂကူးစက်မှုကာကွယ်လှုပ်ဆောင်တာဟာလူသားတိုင်းတာဝန်ဖြစ်တဲ့အတွက်ပြည်ယူဆောင်ရွက်နေတဲ့ COVID-19 ယောဂကာကွယ်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးကရင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကမကန့်ကွက်သင့်ဘူးလို့ KNU ကတုတ်ပြန်ပြောဆိုပါတယ်။မွန်ပြည်နယ်တထုံကရင်ဘက်မှာ KNU တပ်မတဲ့တပ်ဖွဲ့ကလမ်းဖြတ်တန်းသွားလာတဲ့သူတွေကိုအပူချိန်တိုင်းချင်းနဲ့စစ်ဆေးမေးမြန်းမှုတွေလှုပ်ဆောင်တာရှိတဲ့အတွက်ကန့်သတ်ခရီးသွားခြင်းနဲ့လူစုလူဝေးဖြစ်စေနိုင်တာကြောင့်ဆိုပြီးကရင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမူကြီးမျိုးမင်းနံကဧပြီလ18ရက်နေ့ကကန့်ကွက်စာထုတ်တဲ့ပုံမှာ KNU ကအခုလိုပြန်လည်တုံ့ပြန်တာလည်းဖြစ်ပါတယ်တကဘာလုံးကယောဂမပြပွားအောင်ကြိုးစားဆောင်ရွက်နေတဲ့အချိန်မှာအတူတကွပူပေါင်းဆောင်ရွက်ရမယ်စာအစိုးရကအခုလိုကန့်ကွက်တာဟာစိတ်မကောင်းဖြစ်တာလို့ KNU ဘူကသူတွေတွေးမှုနဲ့ပတူစွန်လန့်ထုံးကပြောပါတယ် COVID-19 ယောဂကာကွယ်ထိန်းချုပ်ဖို့အတွက်အစိုးရကလူသူလိုက်နာရမယ့်စီကံချက်တွေထုတ်တာရှိတယ်လို့ KNU ကရင်မျိုးသားစည်းရုံးထိန်းချုပ်တဲ့ခရိုင်တီးတီးမှလည်းယောဂကာကွယ်ဖို့အတွက်ကျန်းမာရေးစစ်ဆေးမှုတွေကိုလှုပ်ဆောင်ပြီးဒေသန္တရမိတ်တွေကိုလည်းထုတ်ပြန်ထားပါတယ်
COVID-19 ကူးစက်မြန်ယောဂထိန်းချုပ်နိုင်ဖို့အတွက်ရှမ်းပြည်နယ်55မြို့နယ်ကတန်လွင်အရှိချမ်းကအထူးဒေသ9မြို့နယ်ကလွဲလို့ကျန်48မြို့နယ်ကိုညမထွက်ရအမိန့်ထုတ်ပြန်လိုက်ပါတယ်။ဧပြီလ20ရက်နေ့ကစပြီးမေလ19ရက်နေ့အထိည10နာရီကနေမနက်4နာရီအချိန်တော်တွင်ဒေသခံလူထုတွေနေအိမ်ကနေမထွက်ရလို့ထုတ်ပြန်ထားပါတယ်။တို့ပေမဲ့ကျူးလွန်တဲ့သူတွေကိုဘယ်လိုအရေးယူမလဲဆိုတာတော့မပါရှိပါဘူး။လက်ရှိရှမ်းပြည်နယ်မှာ COVID-19 တန်တရာလူနာ200ကျော်ရှိနေပြီးကူးစက်ခံရကြောင်းအတည်ပြုထားတဲ့လူနာ6ဦးရှိပြီဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ COVID-19 ရောဂါပြန့်ပွားကူးစက်မှုတွေကြောင့်ကချင်ပြည်နယ်တရုတ်မြန်မာနယ်စပ်ကလွှဲကြေကနေတဆင့်မြန်မာနိုင်ငံကိုပြန်လာကြတဲ့ရွှေ့ပြောင်းအလုပ်သမားတွေကိုသက်ဆိုင်ရာနေရဒေတာအတီးတီးကိုပို့ဆောင်ပြီးခွာရင်တင်းထားပြီးစောင့်ကြည့်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။အမိကနေစူးစီးထားပြီးတော့နိုင်ကိုအိမ်ကနေတင်ဆက်ပေးပါမယ်ရှင်
။ပြန်လည်ရောက်ရှိလာကြတဲ့ရွှေပြောင်းလူသမားတွေကိုမြစ်ချနာမြို့စီတာပူရက်ွက်ရှိဂုံတင်ဂုံကျစခန်းမှာခိတ္တနာယူစီပြီးအဲဒီကနေတစ်ဆင့်သက်ဆိုင်ရာနေရတီးတီးကိုဆက်လက်ပို့ဆောင်ပေးသွားမယ်လို့ကချင်ပြည်နယ်လူမှုရေးဝန်ကြီးဦးနေဝင်းကပြောပါတယ
်ကျွန်တော်တို့လူတွေကိုသူတို့မြို့ကိုသူတို့တစ်ခါတည်းပို့မယ်နော်ပြောပြသူတို့မြို့ကနေဟိုမှာကွာတင်းတစ်ခါတည်းနေရမယ်21ရက်ပစိကွာတင်း21ရက်နေရမယ်ဖုန်းကွာတင်း9ရက်နေရကျွန်တော်တို့ကဒီမှာ21ရက်ကွာတိုင်းကျွန်တော်ထားမယ်နော်နေစမ်းပါထားရင်သူတို့တိုင်းနဲ့ဒီမှာစကိုင်းမန္တလေးပေါ့လေဒါကြောင့်ကျွန်တော်အကြောင်းကြားမယ်အကြောင်းကြားဆက်စင်ကတိုင်းနဲ့ပြည်အစိုးရအဖွဲ့ကြီးတို့လာပြီးတော့မှသူတို့တွေကခေါ်လာမခေါ်ရအောင်ပေါ့နော်
တရုတ်နိုင်ငံယူနန်ပြည်နယ်ကြံဟောင်မြို့မှာကြံခုတ်တဲ့အလုပ်ကိုတွားရလုပ်ကန်ခဲ့တဲ့ဟူပင်ကမိုင်းအေးမော်ကမြန်မာပြည်ကိုပြန်လာရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးအခုလိုပြောပါဗျာ။လုပ်ပြီး
လို့ပြန်လာတာမျိုးတော့မဟုတ်ဘူးကြည့်။အလုပ်ကလည်းမပြီးသေးဘူးပြီးတော့ဒီပြန်ကျင်လာလည်းဖြစ်တယ်ကြောခုမြန်မာနိုင်ငံမှာလည်းဒီရောဂါရဖြစ်နေတယ်။အဲ့တော့ပြန်ကျင်လာလည်းဖြစ်တဲ့အခါကျတော့ရောဂါနဲ့အသက်ခံပြန်ရတယ်။ရောဂါဒီဘက်မှာလည်းဖြစ်နေတယ်၊ဘုဘက်မှာလည်းဖြစ်နေတယ်၊ဖြစ်မှဖြစ်တယ်၊ခုမိသားစုနောက်မှာဖြစ်နေတာနော်။
ပြည်ထောင်နိုင်ငံကနေမြန်မာနိုင်ငံကိုပြန်လာကြတဲ့ရွှေပြောင်းလုံသမား 18,000 ဝန်းကျင်လောက်ရှိမယ်လို့တာဝန်ရှိသူတွေကဆိုပါတယ်။ရွှေပြောင်းလုံသမားတွေအနေနဲ့နေရပြန်မယ်လို့ပြောဆိုလာတာကြောင့်နှစ်ဖက်တာဝန်ရှိသူတွေချိတ်ဆက်ပြီးလှုပ်ပေးနေရတာဖြစ်တယ်လို့လည်းကချင်ပြည်နယ်မြစ်ပြင်းနှံမျိုးရဲ့မြို့နယ်အုပ်ချုပ်ရေးမှူးဦးတန်းဝင်းကခုလိုပြောပါတယ
်။ကျွန်တော်တို့က 18,000 လောက်ခန့်ထားတယ်။အဲမှာကြီးမားဘက်ကကျွန်တော်က 8,000 လောက်ရှိတယ်။ဘမောခင်ကမှ 10,000 လောက်ရှိတယ်။ကြီးနာခင်က 3,000 လောက်ရှိလို့သိရတယ်။အစင်းအရာအဲ့တော့ကျွန်တော်တို့ကသက်ဆိုင်ရာအစိုးရအဖွဲ့ချင်းချိတ်ပြီးတော့ကျွန်တော်တို့ကဘိုးကြီးဗမော်တိကိုလာခေါ်နိုင်ဖို့လေကျွန်တော်အစိုးရအဖွဲ့ဆောင်ဆောင်ဖြစ်ပါလေ။
မြစ်ချနှံမြို့ကိုပြန်လာကြတဲ့ရွှေပြောင်းလုံသမားတွေကိုကွာရတင်းထားရှိမှတ်နေရတဲ့ကတော့တာဖွားတင်တန်းကျောင်း၊သူနာပြုကျောင်းမြစ်ကြီးနားတက္ကသိုလ်ပညာရေးကောလိပ်နယ်စပ်ဒေသနဲ့တိုင်းဒေသလူငယ်ဖွံ့ဖြိုးရေးတင်တန်းကျောင်းစတဲ့နေရာ6နေရာစီစဉ်ထားပါတယ်
။ဆက်ပြီးတော့ COVID-19 ကူးစက်ရောဂါပြန့်နှံ့နေတဲ့ကာလအတွင်းကရင်ပြည်နယ်ဖျားသုံးစုဒေသမှာပြည်တော်ပြန်ရွှေ့ပြောင်းအလုပ်သမားတွေကိုမွန်ပြည်သက်ပါတီထိန်းချုပ်ရာဒေသတွေကိုပို့ဆောင်မဲ့လူပွဲစားတွေကိုအရေးယူသွားမယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ်။
COVID-19 ရောဂါထိန်းချုပ်နေတဲ့အခုလိုကာလမျိုးမှာထိုင်းနိုင်ငံကနေပြန်လာတဲ့မြန်မာလူ့သမားတွေအနေနဲ့မွန်ပြည်တစ်ပါတီထိန်းချုပ်တဲ့ဖျားသုံးစုဒေသဂျပန်ရေတွင်းရွာနဲ့ကျမ်းတော်ရွာတို့ကိုမလာဖို့နဲ့လိုက်ပို့ပေးတဲ့ပွဲစားတွေကိုဖမ်းဆီးရေးယူမယ်လို့မွန်ပြည်တစ်ပါတီက AB လ7ရက်နေ့မှာမိတ်ထုတ်ပြန်ထားတယ်လို့မွန်ပြည်တစ်ပါတီဖျားသုံးစုအုပ်ချုပ်ရေးဒေသအသွင်ရေးမှူးမင်းချမ်းဝန်ကမွန်ပါတာနဲ့အခုလိုပဲပြောပါတယ်
မေပလောင်းလေကျရာပွေးချေတဲ့ပွေးရပ်ကိုဒီမောကော
ဖုန်းဘောင်းဖုန်းလဲဘာလူပိုးတဲ့ပွဲစားတွေကိုကျွန်တော်တို့သူရင်ဖန်စီပြီးတော့တန်ငွေပန်းကန်းဆောင်ဒါမှမဟုတ်အလုတ်ကျန်းထောင်တန်တုံးလနဲ့တန်ငွေပါတုံးတောင်ချမှတ်ရေးယူဖို့ပိုကမိတ်ထုတ်ထားတယ်ဒါပေမဲ့ပြန်လာသူတွေအနေနဲ့ကိုယ်နိုင်ငံသားပဲဖြစ်တဲ့အတွက်ကျွန်တော်တို့နေရာကိုရောက်လာခဲ့ရင်တန်နိုင်တယ်လို့တော့အကူအညီတော့ပေးရမှာပဲလေပွဲစားတွေကအင်ပြန်လာမဲ့လောက်သမားတွေကိုလမ
တာကအခုဒီကနေ့မိုးရောက်ပြီဆိုတော့ပိုးစားတန်းခုနဲ့မှချလာလို့ဒီကျွန်တော်တို့နီးလာအိမ်သားမှာဒါလေးပြချလာတယ်ကျွန်တော်တို့ time ပြချမှာပြချလာတယ်တန်းရှောက်တယ် time ကတော့ပြီးဝင်တယ်မ time တော့ပြီးလာပါပြီသူလှောက်တော့အဲ့ဒါကိုကျွန်တော်အဲ့ဒါဘူးအဲ့ဒီမှာပြဿနာအကြီးကြီးခုနေနေဆဲအကြတော့ခါပါ
time နိုင်ငံမှာရှိတဲ့မြန်မာအလို့သမားမိမိနေရပြန်သူတွေကိုဖမ်းဆီးတာတွေမလုပ်ဘဲနဲ့တိလျော်တဲ့စီမင်းစည်းကမ်းတွေချမှတ်ပြီးနေရပြန်နိုင်ဖို့ဝန်ဆောင်မှုလုပ်ငန်းတွေချမှတ်ပေးသေးတယ်လို့လည်းအလို့သမားရေးစောက်ကြည့်သူတောင်တွင်တိုင်းသတင်းကြံတဲ့အဒီတာကိုမင်းမင်းနယ်ကအခုလိုပဲပြောပါတယ်
အဲ့လိုမျိုးပိတ်လိုက်မယ်အဲ့လိုတတ်မှလိုက်ရောအလုပ်သမားတွေဘက်ကခက်ခဲရည်ကြီးသွားမယ်အိမ်ပြန်လို့ဆင်းပြေအောင်ဝန်ဆောင်နေတဲ့လူတွေစေတအာဏာပါတယ်နဲ့ဥပပေါင်းဆောင်ရွက်ပြီးတော့အလုပ်သမားတွေစနစ်တကျပြန်နိုင်ဖို့လှုပ်ဆောင်ပေးဖို့လိုတယ်လို့ထင်ပါတယ
်ဖျားသုံးစုဒေတာမှာထိုင်းနဲ့မြန်မာတရားဝင်ဂိတ်ပိတ်ထားတဲ့အတွက်ဂျပန်ရေတွင်းနဲ့ကြံတော့ဂိတ်စခန်းတွေကနေတဆင့်ပွဲစားတွေလူအကျိုးဖို့လုပ်နေရတာဖြစ်ပြီးကိုဗစ် -19 ကာကွယ်တားဆီးရေးကွာရန်တင်းစောင့်ကြည့်နေတဲ့မြန်မာအာဏာပိုင်တွေမြို့ထဲဝင်ခွင့်မပေးတဲ့အတွက်ပြီးခဲ့တဲ့သတင်းဘက်ကမြန်မာအလို့သမား140ကျော်ဂျပန်ရေတွင်းမှာပိတ်မိနေပြီးညတာတောင်းတင်းခဲ့ပါတယ်ရှင်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မင်းပြမြို့နယ်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အဖွဲ့ပိုင်ကသတိတနက်နဲ့ပြစ်ခတ်ခံရတဲ့အတွက်ရင်မောင်းတဦးသေဆုံးပြီးတခြားကျန်းမာရေးဝန်ထမ်းတဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ချင်းပြည်နယ်ပလဲဝါမြို့ပေါ်မြမစည်းဝါးရေးဗန်ထဲလက်နက်ကြီးကြားရောက်ပောက်ကွဲခဲ့လို့ဗန်ဝန်ထမ်းတဦးအပါအဝင်ကလေး2ဦးစုစုပေါင်း3ဦးသေဆုံးသွားခဲ့ပါတယ်။
တော်ရရှိတဲ့ခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းပါပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအန်ရ။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။ကမ္ဘာတစ်လုံးမှာကိုရိုနာဗိုင်းရပ်စ်ရောဂါအကူးဆက်ခံရသူပေါင်း2,300,000လောက်ရှိနေပြီးသေဆုံးသူကသူက3,900,000လောက်ရှိနေတယ်လို့ကျတဲ့ဘရင်းနဲ့ John Hopkins တက္ကသိုလ်စက်တမ်းမှာဖော်ပြထားပါတယ်။ American ပြည်အောင်စုမှာလက်ရှိဖြစ်နေတဲ့ဒီကာယောဂါကူးစက်မှုရော့ကျသွားရင်တောင်နောက်တစ်ချက်ကူးစက်မှုတွေပြန်ပြီးဖြစ်လာနိုင်နေဆိုတော့အထောက်ထားတွေရှိနေတာကြောင့်နောက်ထပ်ဒီယောဂါပိုတိုက်ချက်နှိမ်နှင်းရဲ့အတွက် American စစ်တပ်ကတာဝန်ရှိသူတွေစီစဉ်နေကြပါတယ်။ American ပြည်အောင်စုဟာကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ယောဂါကူးစက်မှုနှုန်းအမြင့်ဆုံးရှိနေတဲ့နိုင်ငံဖြစ်ပြီးလက်ရှိကူးစက်မှုပေါင်း 8,000 ခွဲကျော်နဲ့သေဆုံးသူပေါင်း 48,000 ကျော်ရှိနေပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ကိုရိုနာဗိုင်းရပ်စ်ကမ္ဘာ့ကာယောဂါဆိုင်ရာကင်တွယ်ဆောင်ရွက်ပုံကိုကြည့်ရင်ဒီအဖွဲ့ကြီးဟာအခြေခံကစားပြီးပြုပြင်ပြောင်းလဲဖို့လိုနေပြီလို့ American နိုင်ငံချိုင်းဝန်ကြီး Mike Pompeo ကပြောကြားလိုက်တယ်လို့ဒီအဖွဲ့အတွက်အလှူငွေအများဆုံးထည့်ဝင်နေတဲ့ American ပြည်ထောင်စုကရန်ပုံငွေဘရော့မှပြန်ချမပေးဘဲနေတာမျိုးဖြစ်လာနိုင်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံကပဋိပက္ခဖြစ်နေတဲ့ဒေတာတွေမှာ2020ပြည့်နှစ်အစောပိုင်းကာလတွေအတွင်းကလေးတငယ်တွေထိခိုက်သေဆုံးမှုကြောက်ခမန်းလိလိများပြားလာနေတဲ့အတွက်ကလေးတငယ်တွေကိုအကာအကွယ်ပေးနိုင်တဲ့အစီအစဉ်တွေကိုအရေးတကြီးဆောင်ရွက်ပြီးအပြစ်ခတ်တွေရပ်ဆဲချဖို့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့ကလေးတငယ်များနဲ့လက်နက်ကိုင်ပဋိပက္ခများဆိုင်ရာအထူးကိုယ်စားလှယ်ဗာဂျီးနီးယားကမ်ဘာကတောင်းဆိုလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါတိုက်ဖျက်ရေးနဲ့ဒီကူးစက်ယောဂါကြောင့်ဖြစ်ပေါ်လာနိုင်တဲ့လူမှုစီးပွားရေးတက်တနာတွေကိုရင်ဆိုင်ဖြေရှင်းဖို့အတွက် American ပြည်ထောင်စုနဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကြား American ASEAN အနာဂတ်ကျန်းမာရေးအစီအစဉ်ကိုစတင်မှာဖြစ်တယ်လို့ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကပြောပါတယ်။ American နဲ့ ASEAN အဖွဲ့ဝင်နိုင်ငံတွေရဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့ online အထူးအစည်းအဝေးကို April 22ရက်နေ့မှာပြုလုပ်ပြီးဝန်ကြီး Pompeo ကအခုလိုကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။တောက်ကြံနေမနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုချမ်းသာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရွတ်တက်ပါ။
This program has come to you from the Voice of America, Washington.